Welcome to the Voice of America in Burmese.
Mingala nya jan ma khanya 2022 khu ne January 20 ye Bodhu nya atwe VOA season 2 go nya 9 nai ga ne 10 nai ye thi Washington DC ga ni sa tin thau lwin ni ba bi.COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီယာပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနဲ့ကိုဝင်းမင်းတို့ပြောပြပါမယ်။ဒီကနေ့မှာအမေရိကန်သမ္မတဂျန်သစ်စာချင်းစုပွဲလုပ်မှာဖြစ်ပြီးသမ္မတသည်အဖြစ်ဂျိုးဘိုင်ဒန်ဒုတိယသမ္မတသည်အဖြစ်အမျိုးသမီးတွေထဲကပထမဆုံးဒုသမ္မတဖြစ်လာမယ်ကမလာဟဲရစ်စ်တို့ဂျန်သစ်စာချင်းစုကြမှာပါ။အမေရိကန်မှာ COVID-19 ကပ်ရောဂါပြင်းထန်နေဆဲဖြစ်တာမို့ဒီနှစ်ဂျန်သစ်စာချင်းစုပွဲကိုဘယ်တော့ငါနဲ့မှမတူတဲ့အခြေအနေမျိုးနဲ့ကျင်းပရမှာဖြစ်ပါတယ်။ဂျန်သစ်စာချင်းစုပွဲမတိုင်ခင်ဒီကနေ့မနေ့ပိုင်းမှာတော့ဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်သူဂျီလ်ဘိုင်ဒန်၊ကမလာဟဲရစ်စ်နဲ့ခင်မွန်းဖြစ်သူဒေါက်အမ်မော့ဖ်တို့ဟာဝါရှင်တန်ဒီစီမြို့တော်ကစိတ်မက်သူတွေအပေါ်ဆယ်ဖျားเจ้าမှာလုံမဲ့ဝတ်ပြုစုတောင်းပွဲကိုတက်ရောက်ကြပါလိမ့်မယ်။ပုံမှန်အဖြစ်ဆိုရင်ဒီကနေ့လူသမရသည့်ဂျန်သစ်စာချင်းစုပွဲတွေမှာလွတ်တော်ကပီတိုအဆောက်အဦးကနေအမျိုးသားရင်းနှီးတစ်လျှောက်လူထောင်ပေါင်းများစွာလာကြလိမ့်ရှိတာပါ။ဒီနှစ်မှာတော့လူတွေလာရောက်ခွင့်မရတဲ့အတွက်သူတို့ကိုအထိမ်းအမှတ်ပြုတဲ့အနေနဲ့အမေရိကန်ပြည်နယ်တွေနဲ့ပိုင်တဲ့နယ်မြေတွေကိုကူစားပြုတဲ့အမေရိကန်အလံ2,000ကိုစိုက်ထူထားပါဗျ။ကျန်းချိန်ပွဲပြီးတဲ့နောက်မစ္စတာဘိုင်ဒန်နဲ့မစ္စစ်ဟဲရစ်တို့ဟာဝါရှင်တန်မြို့တော်အပြင်ဘက်လေးနားကအာလင်တန်အမျိုးသားစစ်သင်ကြီးမှရှိတဲ့အညာဒရစစ်သည်အုပ်ဂူမှာဂုံပြူပန်းခွေချပွဲအခမ်းအနားကိုတက်ရောက်ကြမှာဖြစ်ပါတယ်။အဲဒီနောက်မစ္စတာဘိုင်ဒန်ဟာသမရအမိန့်ကြေညာချက်အတော်များများကိုလက်မှတ်ရေးထိုးထုတ်ပြန်မှုရှိတယ်လို့တခြားလုပ်ငန်းတွေကိုလည်းလှူဆောင်มาဖြစ်ပြီးအင်ဂျီရောပြောခွင့်ရဂျန်ဆာကီကသတင်းစာရှင်းလင်းပွဲလုပ်ဖို့စီစဉ်ထားပါတယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်ရဲ့၄နှစ်တာသမ္မတသက်တမ်းကတော့ဒီကနေ့မှပဲကုန်ဆုံးတော့မှာဖြစ်ပြီးဒီကနေ့မနေ့ပိုင်းမှာအင်ဂျီရောကနေထွက်ခွာပြီးတဲ့နောက် Air Force 1လေယာဉ်နဲ့ Florida ပြည်နယ်ကိုသွားมาဖြစ်ပါတယ်။အရေးအတွက်အတိအကျမသိတဲ့ဧည့်သည်တော်တွေတက်ရောက်မဲ့အင်ဂျီရောကထွက်ခွာပွဲအခမ်းအနားကိုကော်ဇော်နီကင်းဂုံပြူတပ်ဖွဲ့ကတီးမှုပြီးတော့တနက်20ချက်ပစ်ပေါက်ပြီးကျင်းပဖို့စီစဉ်ထားပါတယ်။မစ္စတာထရမ့်ဟာဆယ်စုနှစ်ပေါင်းများစွာရှိလာတဲ့အစဉ်လာကိုချိုးဖောက်ပြီးမစ္စတာဘိုင်ဒန်သမ္မတသည့်အဖြစ်ဂျန်သစ်စာချင်းစုပွဲကိုတက်ရောက်မှာမဟုတ်ပါဘူး။သူရဲ့သမ္မတတံမကုံဆုံးငယ်နိုင်ပိုင်းတွေတွင်မှာပဲသမ္မတထရမ့်ကလူပေါင်း83ယောက်ကိုပြစ်ဒဏ်လူငယ်ငွင့်ပေးခဲ့ပြီးနောက်ထပ်အယောက်80ကိုပြစ်ဒဏ်တွေလျှော့ပေါက်ပေးလိုက်တဲ့အကြောင်းဒီကနေ့အစောပိုင်းမှာအင်ဖြူတော်ကကြေညာပါတယ်။ပြစ်ဒဏ်လူငယ်ငွင့်ပေးလိုက်သူတွေထဲမှာသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာလုတ်ခက်ပြီးနောက်ပိုင်းမှာအကြီးတန်းကြာပေးပို့ကူဖြစ်ခဲ့တဲ့စတီဗ်ဘန်နွန်လည်းပါဝင်ပါတယ်။Steve Bannon ဟာအမေရိကန်မက္ကဆီကိုနယ်စပ်မှာတတိုင်းဆောက်မဲဆိုပြီးလူထောင်ပေါင်းများစွာစီကနေရန်ပုံငွေလိမ်လည်ကောက်ခံခဲ့မှုဆွဲချက်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ကမ္ဘာတဝန်းမှာဒီမိုကရေစီရေချိန်ယုံနေကြဆင်းလာနေတာကနေတရုတ်ရုရှားနဲ့တခြားအာဏာရှင်နိုင်ငံတွေလိုပြိုင်ဘက်တွေပူတူးလာနေတဲ့အစိုးအရေးကြီးကြိမ်တွေ့ရမယ့်ကိစ္စရပ်တွေနဲ့ပတ်သက်လို့သဘောထားတူညီတဲ့လက်တွဲဘက်နိုင်ငံတွေနဲ့ပူးပေါင်းလို့ဆောင်သွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးတွေအဖြစ်ခန့်အပ်ဖို့ယူကောက်ခံသမ္မတဂျိုးဘိုင်ဒန်ကအမည်တင်သွင်းထားတဲ့အန်သိုနီဘလင်ကန်ကပြောပါတယ်။ဒါအပြင်တရုတ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့လှုပ်ဆောင်မှုတွေထဲမှာသဘောမတူတာတွေရှိပေမဲ့လည်းခက်မာမာချင်းကပ်တာကတော့မှန်တယ်လို့သူယူဆတဲ့အကြောင်းအင်္ဂါနေ့ကလုတ်တဲ့သူ့ကိုအတီးပြုခန့်အပ်ရေးအထက်လွှတ်တော်ဂျာနာပွဲတွင်မစ္စတာဘလင်ကန်ကပြောခဲ့ပါတယ
်။ I also believe that President Trump was right in taking a tougher approach to China.
ဒီလိုနဲ့ပတ်သက်လို့သမ္မတထရမ့်ဒီနေ့မှမှချင်းကပ်တာကမှန်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ကိစ္စရဲ့အတော်များများမှာပူလုတဲ့နီလန်းအပေါ်ကျွန်တော်သဘောမတူတာတော့ရှိပါတယ်။ဒါပေမဲ့အခြေခံမူကမှန်ကန်ပြီးအဲ့ဒါကကျွန်တော်တို့ရဲ့နိုင်ငံခြားရေးမူဝါဒကိုအထောက်အကူဖြစ်စေတယ်လို့ယူဆပါတယ်ဆိုပြီးမစ္စတာဘလင်ကန်ကပြောပါတယ်။ဒီလိုနိုင်ငံဟာအမေရိကန်အကျိုးစီးပွားအတွက်အရေးအကြီးဆုံးစိန်ခေါ်ချက်တစ်ရပ်ဖြစ်ပေမဲ့ပူပေါင်းဆောင်ရွက်ဖို့အခွင့်အလမ်းတော့ရှိနေပါသေးတယ်လို့လည်းမစ္စတာဘလင်ကန်ကဆိုပါတယ်။အစိုးရအစဒီသားကနိုင်ငံအများစုမှာ COVID-19 ကာယောဂါကာလအတွင်းလူ့အခွင့်အရေးအခြေအနေတွေပိုပြီးဆိုးလာတယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြဝေဖန်နေကြပါတယ်။မြန်မာနိုင်ငံမှာဆိုရင်လူ့အရေးအများစုအထူးသဖြင့်ကျေးလက်ဒေသတွေမှာကျန်းမာရေးဝန်ဆောင်မှုမရခဲ့ကြဘူးလို့အာရှဖောင်ဒေးရှင်းရဲ့2020ပြည့်နှစ်ဩဂုတ်လထုတ်အစီရင်ခံစာတစ်ခုမှာဖော်ပြခဲ့ပါတယ်။အကူအညီများကြသူတို့ဟာလက်နက်ကင်အဖွဲ့အစည်းကနေအကူအညီကိုအားကိုးနေကြရတယ်လို့ဒီဖောင်ဒေးရှင်းရဲ့အစီရင်ခံစာကဆိုပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှားမှုစနစ်ဟာလူများစုဖြစ်တဲ့ဗမာတွေအတွက်အဓိကဖြစ်နေပြီးတခြားလူမျိုးစုတွေမရကြတာများတယ်လို့လည်းအစိုးရကစားမှဆွဆွဲထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာအိမ်တွင်းနေအမေဟာမိသားစုဝင်ငွေရဖို့ကြာပန်းအလုပ်လုပ်ကြရသူအောက်ခြေလူတန်းစားအတွက်အလုံးမဖြစ်ခဲ့ပါဘူး။2020ပြည့်နှစ်အတွင်းအဲ့ဒီအမေထုတ်ထားတဲ့ကြားမှာပဲသူတို့တွေဟာအိမ်ပြင်ထွက်အလုပ်လုပ်ခဲ့ကြရပါတယ်။အဆုံးမှာတော့ လူထောင်ပေါင်းများစွာဖမ်းဆီးခံခဲ့ရပြီးရောဂါပိုးကူးစက်နိုင်ခြင်းပိုများတဲ့အခြေအနေတွေအောက်မှာအကျဉ်းချခံခဲ့ကြရပါတယ်။ထိုင်းနိုင်ငံမှာတိုင်းပြည်ရဲ့အဓိကဝင်ငွေဖြစ်တဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းနဲ့ပြည်ပပို့ကုန်လုပ်ငန်းတွေပေါ်ကာယရောဂါရဲ့သက်ရောက်မှုကိုစိုးရိမ်ကြသူတွေကအစိုးရကသာမကဘယင်ကိုပါကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မလေးရှားနိုင်ငံမှာကိုဗစ် -19 ကာယရောဂါကြောင့်ထိခိုက်မှုကျော်ပါသက်သာစေရေးအကူအညီပေးအစီအစဉ်တွေမှာပြည်ပရွှေ့ပြောင်းလုပ်သားတွေနဲ့ဒုက္ခသည်တွေကိုဖယ်ထုတ်ထားခဲ့ပါတယ်။စင်ကာပူနိုင်ငံမှာဆိုရင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့ပြည်ပရွှေ့ပြောင်းလူသားတွေကိုဒီချခွဲထုတ်အသင့်ပြင်ထားပြီးသားစားစရာတွေကျွေးပြီးတော့ရွှေ့ပြောင်းဝင်ရောက်သူစန့်ကျင်ရေးစိတ်ပေါ်လာအောင်အာဏာပိုင်တွေကမီးထိုးပေးခဲ့တယ်လို့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ပါတယ်
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တန်တော်ဝင်းမပါဘုဒ္ဓဦးနဲ့ညာပိုင်း VOA အမေရိကန်တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံကလည်းမှာထားတဲ့အိန္ဒိယထုတ် COVID-19 ကာကွယ်ဆေးတွေကိုမြန်မာအပါအဝင်နိုင်ငံ6ခုကိုဒီနေ့စပို့နေပြီလို့အိန္ဒိယဆိုရကကြေညာလိုက်ပါတယ်။အိန္ဒိယအိမ်နီးချင်းဝင်ငွေနှိမ့်နိုင်ငံတွေကဒီကာကွယ်ဆေးကိုမျှော်လင့်ကြီးနေချိန်မှာအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနကဒီနေ့ကစပြီးမြန်မာ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊နီပေါ်၊မော်ဒရိုက်၊ရှယ်ချီးစ်တို့ကိုစပို့ပြီးသရီလင်္ကာအာဖဂန်နစ္စတန်နဲ့မော်ရီရှက်စ်နိုင်ငံတွေကိုဆက်ဖို့သွားမယ်လို့ထုတ်ပြန်ခဲ့ပါတယ်။ဒီကမ္ဘာကာကွယ်ဆေးအများဆုံးထုတ်တဲ့အိန္ဒိယနိုင်ငံကနေမြန်မာဘက်ကတော့လူပေါင်း15သန်းစာဒီကာကွယ်ဆေးမှာထားခဲ့ပြီးလာမယ့်ဖေဖော်ဝါရီလအတွင်းဒီကာကွယ်ဆေးထုတ်ပေးဖို့ရည်မှန်းထားပါတယ်။တစ်ချိန်တည်းမှာကိုဗစ်အများဆုံးဖြစ်နေတဲ့အမေရိကန်ဘက်မှာတော့သေဆုံးသူစုစုပေါင်း4သိန်းကျော်သွားပြီလို့ Johns Hopkins တက္ကသိုလ်ကကြေညာလိုက်ချိန်မှာဒီနေ့အမေရိကန်သမ္မတကျန်းကျင်ပွဲမတိုင်ခင်သမရနဲ့ဒုသမရတိတို့ကလည်းဒီတည်ဆုံးခဲ့ရမှုတွေအတွက်သမိုင်းဝင်အောက်မွေပွဲအခမ်းအနားကိုမနေ့ကကျင်းပခဲ့ပါတယ်။လင်ကွန်အောက်မွေပွဲအဆောက်အုံမှာမနေ့ညကကျင်းပခဲ့တဲ့ဒီအခမ်းအနားကိုဦးဆောင်သူလာမယ့်သမရတိဂျိုးဘိုင်ဒန်ကအခုလိုအောက်မွေချရတာကတစ်ခါတလေနာကျင်ခက်ခဲပါတယ်။ဒါပေမဲ့ဒီလိုနဲ့ပဲကျွန်တော်တို့ဒီနာကျင်မှုတွေကနေတက်တာရရှာနိုင်တာပါဒါကိုတနိုင်ငံလုံးအနေထားနဲ့လှုပ်ဆောင်ဖို့သာအရေးကြီးတာပါလို့ပြောခဲ့တာပါ။ကုလသမဂ္ဂစာနယ်ကာအဖွဲ့ကြီး UNFAO ကကိုရိုနာဗိုင်းရပ်စ်ကြောင့်အလုပ်တွေပြတ်စားကုန်တွေဈေးတက်ကုန်တာကြောင့်မြန်မာအပါအဝင်အာရှပစိဖိတ်ဒေသထဲမှာလူပေါင်းသန်း350ကျော်အငတ်ပေးကျုံရနိုင်တယ်လို့သတိပေးလိုက်ပါတယ်။ဒီနေ့ထုတ်ပြန်တဲ့ FAO ပါဝင်ကုလအေဂျင်စီအဖွဲ့၄ခုအစီရင်ခံစာထဲမှာအခုလိုပြောခဲ့တာကအရင်ခံမှန်းခဲ့တဲ့အဆိုးဆုံးအခြေအနေမှာလူပေါင်း828တန်းအထိရုတ်တရက်ငတ်ပေးတန်းပြင်းပြင်းထန်ထန်ခံရနိုင်တယ်လို့ပြောပြီးဆက်ထွက်လာတာပါဒီစင်ခံစားရကမ္ဘာလူရေတန်ပေါင်း1900အနေနဲ့ဒီကိုဗစ်ရောဂါထန်ကြောင်ကျန်းမာရေးနဲ့ညီညွတ်တဲ့အစာအယားရေမတက်နိုင်တော့ချင်းနောက်ဆုံးခံမှန်းချက်အရအဆိုးဆုံးအဖြစ်လူပေါင်း688တန်းငတ်ပေးကျုံနိုင်ပြီးဒီအထက်ကတဝက်ကအာရှဒေသမှာရှိနေတယ်လို့ဆိုပါတယ်ကိုဗစ်မဖြစ်ခင်2019ခုနှစ်ကာလအထိရထားတဲ့ချက်လက်တွေပေါ်အဓိကအခြေခံထားတဲ့ဒီအစဉ်ခံစားထဲမှာကိုဗစ်ကြောင့်နောက်ထပ်လူသန်းပေါင်း140ဆင်းရဲထွန်းတဲ့ပြင်းပြင်းထန်ထန်ကျနေခြင်းရှိတဲ့ဆိုကမြန်မာအပါအဝင်အရှိတောင်အရှာနောက်တောင်နဲ့အရှိအရှာကနိုင်ငံပေါင်း45ခုမှာအခုလိုငတ်ပေးကျုံနေတယ်လို့ပြောထားတာပါဒီအရှာဒေသထဲမှာလူရေအများဆုံးထိခိုက်နေတဲ့နိုင်ငံတွေကတော့အာဖဂန်နစ္စတန်နိုင်ငံလိုလူ10ဦးမှာ4ဦးအဟာရချို့တဲ့နေတဲ့တောင်အရှာနိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်ခင်ဗျာလူမျိုးတုံးသက်ပြတ်မှုတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအနေနဲ့ဆန့်ကျင်ရှုံချရမှာတရုတ်ကဝေကာလူနည်းစုတွေပေါ်ပြောခဲ့တာကိုကြိုဆိုပေမဲ့အလားတူမြန်မာအတွက်မပြောခဲ့တာကိုတော့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကဝေဖန်လိုက်ပါတယ်။အမေရိကန်ချေဆိုင် Refugee International ခေါ်နိုင်ငံတကာဒုက္ခသည်များအဖွဲ့ကနိုင်ငံရဲ့ဝန်ကြီးပွန်ပီယိုအနေနဲ့အခုလိုမြန်မာအတွက်ထည့်မပြောခဲ့ပေမဲ့လာမယ့်ဂျိုးဘိုင်ဒန်ဆိုရတဲ့မှာတော့ထည့်ပြောဖို့မျှော်လင့်ချတယ်လို့မနေ့ကကြေညာချက်ထုတ်ခဲ့ပါတယ်။အာအိုင်းလူတို့ကခေါ်တဲ့ဒီလူခွင့်ရဲ့ဖွဲ့ကြီးညာချက်ထဲမှာသမရသစ်ဖြစ်လာတော့မဲ့ဘိုင်ဒန်ရဲ့ရွေးကောက်ပွဲမဲဆွဲပွဲထဲမှာလည်းအခုလိုလူမျိုးတုံးတက်ပြတ်မှုအမြင်တွေထည့်ပြောခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ရိုင်ဂျာလူနည်းစုတွေပေါ်2019ခုနှစ်ဩဂုတ်လတည်းကကျူးလွန်ခဲ့တဲ့ဒီလူမျိုးတုံးတက်ပြတ်မှုအထောက်အထားတွေကို သတင်းနဲ့အစီရင်ခံစာတွေမှာအလုံလောက်ထောက်ပြပြီးတာဖြစ်တာမို့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုထည့်မပြောခဲ့တာအတွက်စိုးရိမ်မိတယ်လို့ DIA ဖွဲ့ဥက္ကဋ္ဌကဆိုပါတယ်မြန်မာနိုင်ငံဆိုင်ရာထောက်ထားတွေကိုဝန်ကြီးပွန်ပီယိုရဲ့နိုင်ငံခြားရေးဌာနကျွမ်းကျင်သူတချို့ကထောက်ပြပြီးတာဖြစ်တာအပြင်နိုင်ငံတကာဥပဒေကျွမ်းကျင်သူတွေကလည်းအစီရင်ခံပြီးတာဖြစ်တယ်လို့လည်း DIA ဥက္ကဋ္ဌ Eric Shores ကပြောခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ Ranger ဆိုတဲ့တုံးတုံးကိုလက်မခံပါဘူးခင်ဗျာမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ပုံမှန်အလှည့်ကျသုံးသပ်စီစဉ်မှုတွေကိုဇန်နဝါရီလ25ရက်အခုလာမယ့်တနင်္လာနေ့မှာပြုလုပ်မှာဖြစ်ပါတယ်။ဒါကိုအွန်လိုင်းကလည်းတရက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီမှလက်ရှိဇန်နဝါရီ18ကနေ29အထိကျင်းပနေတဲ့ကမ္ဘာနိုင်ငံလိုက်အလှည့်ကျသုံးသပ်စီစဉ်မှုလုပ်ငန်းစဉ်မှာမြန်မာအပါအဝင်နိုင်ငံပေါင်း14နိုင်ငံကိုအခုလိုစစ်ဆေးနေတာပါ။အခုလိုနှစ်ကာလပိုင်းခြားတဲ့ပုံမှန်စစ်ဆေးမှုတွေကိုအရင်တုန်းကတော့2017ခုနှစ်ဇန်နဝါရီနဲ့2015ခုနှစ်နိုဝင်ဘာလတွေကနှစ်ချိန်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်။ဒီလုပ်ငန်းစဉ်မှာတော့လူခွင့်ရင်းနဲ့ပတ်သက်လို့မြန်မာဆွေရဘက်ကတင်ပြတာတွေအပြင်ကုလသမဂ္ဂရဲ့လွတ်လပ်တဲ့လူခွင့်ရင်းကျွမ်းကျင်ပညာရှင်တွေအဖွဲ့တွေနောက်မြန်မာအမျိုးသားလူခွင့်ရင်းကော်မရှင်နဲ့မြန်မာရပ်ပတ်အဖွဲ့တွေကလည်းမြန်မာနိုင်ငံဆိုင်ရာလူခွင့်ရင်းအခြေအနေကိုသုံးသပ်တင်ပြကြမှာဖြစ်ပါတယ်။ဒီစစ်ဆေးပွဲကိုဇနီးဘာမြို့မှာကျင်းပသွားမှာဖြစ်ပြီးမြန်မာကိုယ်စားလှယ်အဖွဲ့ကိုရှေ့နေချုပ်ဦးထွန်းထွန်းကဦးဆောင်မယ်လို့သိရပါတယ်ခင်ဗျာ The Voice
of America VOA မြန်မာပိုင်းရဲ့ January 20ရက်ပုံထိုးလေးညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မစွန်မြတ်မောင်ပါဒီကနေ့ဟာ American ပြည်ထောင်စုမှာ46ရောက်မြောက်သမ္မတသစ်ကျန်းသစ်စာတင်ဆိုမဲ့နေ့ဖြစ်ပါတယ်နောက်ထပ်နှစ်နာရီကျော်လောက်အချိန်ကြာရင်တော့သမ္မတသစ်အဖြစ် Joe Biden နဲ့ဒုသမ္မတသစ်အဖြစ် Kamala Harris တို့ Capitol လွှတ်တော်ဆောက်ဦးရှိမှကျန်းသစ်စာတင်ဆိုကြတော့မှာပါလွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကသမ္မတ Trump အပေါ်ထောက်ခံတဲ့လူအုပ်ကြီးအတင်းဝင်စီးခဲ့တဲ့အဆောက်အဦမှကျန်းကျင်ပွဲကိုလုပ်တာမို့လို့လုံခြုံရေးကတော့အရင်သမ္မတကျန်းကျင်ပွဲတွေထက်ကို3ဆလောက်ပိုပြီးတော့ချထားပါတယ်အစွန်ရောက်အမြင်ရှိသူတွေတိုက်ခိုက်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတော့ထောက်ခံရေးသတင်းတွေကြောင့်လဲဝါရှင်တန်မြို့တော်ထဲမှာခြံစည်းရိုးတွေကိုကာပြီးတော့မှထပ်ထပ်ပိတ်ဆို့ထားပါတယ်တာဝန်ရှိသူတွေကလွဲလို့အဝင်ထွက်လုပ်လို့မရပါဘူးကျမတို့ရဲ့ VOA ဝိုင်းတော်သူမတ်အင်ဂျင်ကတော့တမရသည့်ကြမ်းကြိမ်ပွဲသတင်းယူဖို့အတွက်ကို Capital လွှတ်တော်အစအဦးနားမှာအခုရောက်နေပါတယ်ရှင်အဲ့တော့မတ်အင်ဂျင်ကြားရပါလား
ဟုတ်ကဲ့ကြားပါတယ်ရှင
်ဟုတ်အဲ့ဒါဆိုရင်ဒီမိုင်းကျင်းလက်ရှိရောက်နေတဲ့ပေါ့နော်နေရာမြင်ရတဲ့မြင်ကွင်းအခြေအနေကိုအရင်ဆုံးပြောပြပေးပါရှင
်ဟုတ်ကဲ့အခုကျွန်မရောက်နေတဲ့နေရာကတော့သမရဂျက်တစ်စာဂျိန်ဆိုမဲ့ဒီလွှတ်တော်အဆောက်အုံနားကပေါ့နော်အဲနောက်ပြီးတော့ကျွန်မတို့ဒီ VOA အဆောက်အုံအနီးနားမှာပါဘာဖြစ်လို့လဲဆိုတော့ကျွန်မတို့ကလုံခြုံရေးအခြေအနေအရကျွန်မတို့သတင်းတောက်တွေအနေနဲ့ကဒီသမရဂျက်တစ်စာဂျိန်ဆိုမဲ့နေရာအထိကိုသွားခွင့်မပေးတဲ့အတွက်သူတို့ဒီတန်စကားတွေကာရန်ထားတဲ့အနောက်ပေါ့နော်ဒီမှာအဲ့ညာနဲ့မလန်းမကန်းမှာရောက်နေပါတယ်ဒါပေမဲ့အဲ့ဒီကျန်းသစ္စာချင်းဆိုမဲ့အခမ်းအနားနေရာကိုတော့လှမ်းနေနေရပါတယ်ရှင
်ဟုတ်မင်းချင်းပြောသလိုပဲပေါ့နော်ဒီဝါရှင်တန်မြို့တော်ကိုဒီတိုင်းနေကထားတဲ့ခန္ဓာကြီးလို့ဖြစ်နေပြီဆိုပြီးတော့လည်းတင်စားပြောနေကြပါတယ်အဲ့တော့အဲ့လောက်တော့ဒီလုံခြုံရေးတင်းကျပ်တဲ့ဂျားကပေါ့နော်မင်းချင်းတို့လိုသတင်းတောက်တွေသတင်းယူနိုင်ဖို့အတွက်ကိုရောသူတို့ဘယ်လိုစီစဉ်ပေးထားလဲဆိုတာလည်းပြောပြပါရှင
်ဟုတ်ကဲ့အဲ့တော့ကျမတို့သတင်းတောက်တွေအတွက်တော့သူတို့ဒီသမရကျန်းသစ္စာချင်းဆိုပွဲအခမ်းအနားမှာတက်ရောက်တည်ယူဖို့ဆိုတော့အထူးခွင့်ပြုချက်ကတ်တယ်ပေါ့လေအဲ့ဒါတွေကိုကျမတို့တည်တံ့ထုတ်ပေးထားပါတယ်အဲ့အတွက်လည်းကျမတို့ဒီနောက်ကျောင်းဒီလုံခြုံရေးအဲချက်တယ်ပေါ့နော်ကျမတို့ရဲ့ background တွေလည်းတို့ချက်ချက်စစ်ပါတယ်နောက်ပြီးတော့ကျမတို့ဒီသတင်းယူမယ်သတင်းတောက်တွေအနေနဲ့ကဒီ COVID-19 ပေါ့နော် COVID-19 မရှိဘူးဆိုတော့အဲကင်းရှင်းကျောင်းဆိုတော့ဒီတို့မေးထားတဲ့မေးခွန်းတွေကိုဖြေထားတဲ့အဲ့ဒီစာရွက်ပေါ့နော်ကျမတို့အဲ့ဒီဟာကိုလည်းကျမတို့ဆောင်ထားရပါတယ်အဲ့ဒါကတော့သူတို့ application နဲ့လုပ်ပေးထားတယ်ကျမတို့တယ်လီဖုန်းထဲမှာအဲသူတို့မေးတဲ့မေးခွန်းတွေကိုဖြေထားကြအောင်ပေါ့နော်အဲ့ဒီတက်တေအထောက်ထားကျမတို့ဖုန်းရဲ့ application နဲ့မှာကျမတို့ရှိထားရပါတယ်နောက်ပြီးသူတို့အထူးခွင့်ပြုထားတဲ့ဒီသတင်းတောက်ကပြားရှိရပါတယ်နောက်ကျမတို့ဒီ VOE ကျမတို့သတင်းတောက်ကပြားပေါ့နော်အားလုံးပေါ့နောက်ပြီးတော့ဒီကျမတို့ရုံးထဲမှာသွားခွင့်လာခွင့်ဆိုရဲဒီအထောက်ထားစာရင်းပေါ့အားလုံးပေါ့၄ခုပေါ့နော်အဲ့ဒါတွေကျမတို့ဟိုအစင်းလေးကင်ဆောင်ထားရပါတယ်အနောက်ကျမတို့ကိုသတင်းတောက်တွေအတွက်ပေါ့နော်ခါတိုင်းဆိုရင်တော့သမရကျန်းသစ္စာချင်းဆိုတဲ့နေရာအနည်းများမှာဆင်းမြစ်ထိုးပြီးပေးပေမဲ့ဒီတစ်ချိန်မှာတော့ကျမတို့ဟိုခက်ဝေးဝေးပေါ့နော်အဲ့ဒီအမျိုးသားရင်ပြင်ကြီးရဲ့ဒီတော်တော်နည်းနည်းဝေးတဲ့နေရာလောက်မှာကျမတို့သတင်းတောက်တွေအတွက်ကိုသူတို့တက်နေပေါ့နော်အဲ့ဒါတွေကိုသူတို့ဟိုပေးထားပြီးတော့အဲ့နေရာမှာကျမတို့နေရာဟိုသတင်းယူခွင့်ပေးပါတယ်
ဟုတ်ကဲ့ပါတော်တော်လေးကိုဒါဟိုလုံခြုံရေးတင်းတင်းကြပ်ကြပ်နဲ့ပေါ့နော်သတင်းယူရတဲ့အခြေအနေပေါ့ဆိုတော့တမရသည့်အဖြစ်ကိုဒီဂျိုးဘိုင်ဒန်ကဝါရှင်တန်အချိန်နည်းလေ12နာရီကြာလို့ရှိရင်ကျန်းသစ္စာချိန်ဆိုမှဖြစ်ပါတယ်ဆိုတော့အဲ့ဒီကျန်းချိန်ပွဲနဲ့ပတ်သက်တဲ့အစီအစဉ်ကိုလည်းပြောပြပေးပါရှင်
ဒီ American သမိုင်းမှာပေါ့နော် American သမရတွေရဲ့ဒီထုံးချက်ရှိတာအရာဆိုရင်သူကနေ့လယ်7နာရီတိတိမှာတက်တစ္ဆာချိန်ဆိုတာချိန်ဆိုပါလေရှင်းအဲ့တော့သူဒီရွေးကောက်ခံသမရဂျိုးဘိုင်ဒန်တက်တစ္ဆာမချိန်ဆိုခင်မှာဒုသမရဒီရွေးကောက်ခံဒုသမရကမလာဟဲရစ်ကတက်တစ္ဆာချိန်ဆိုမယ်ပြီးရင်ဒီဒီမိုကရက်ရွေးကောက်ခံသမရဂျိုးဘိုင်ဒန်ကသမရအဖြစ်တက်တစ္ဆာချိန်ဆိုပြီးတဲ့နောက်မှာတော့သူသမရမိကုံပြောမယ်အဲ့ဒီသူပြောပြီးတဲ့နောက်မှာသူဒီဖြောပြပွဲတွေရှိမယ်ပြီးလို့ရှိရင်သူကဒီအော်လင်တန်ပေါ့နော်စစ်တင်းဆိုင်ကိုသွားပြီးတော့ဒီအများကြီးစစ်တီဒီနန်းသူပိုင်းခွေအဲကုန်ပြုမယ်အဲ့ဒီမှာအရင်သမရပေါင်းနေဖြစ်တဲ့ဒီဘရက်အိုဘားမာတို့နောက်ဂျော့ချ်ဒဗျူဘုရှ်တို့ကလင်တန်တို့ပေါ့နော်သူအားလုံးဒီသမရပေါင်းနေကလည်းအဲ့ဒီစစ်တင်းဆိုင်မှာဒီသမရနဲ့အတူရှိမယ်အဲ့ဒီနောက်မှာတော့သူကဒီသမရအမေရိကန်နိုင်ငံမှာသမရဖြစ်လာပြီဆိုရင်သူကဒီစစ်တရဲ့ဒီစစ်တေနာပဋိကျုပ်လည်းဖြစ်လာတဲ့အတွက်ဒီစစ်တင်းတိုင်းကအရင်ကသူ White House ပေါ့နော်သမရအင်ဂျီဘိုဝင်တဲ့အခါမှာဒီကွန်ပျူတာဖွင့်နေပေါ့နော်သူ15လမ်းကနေပြီးတော့ဒီကွန်ပျူတာဖွင့်နေသူအဲ့ဒီအင်ဂျီဘိုအဝင်မှာအဲ့လိုကျုံ့ဆုံးပြီးတော့သူဝင်มาဖြစ်ပါတယ်ရှင်
အခုလည်းဟိုလုံချုံရဲကကြီးဝေဟင်ကနေလည်းလုံချုံရဲတွေရှိနေတယ်ထင်ပါတယ်ဟယ်လီကော်ပတာတန်တွေလည်းကြားနေရပါတယ်ဆိုတော့မိုင်းချင်းပြောသလိုပဲပေါ့နော်တမရသည်ကြမ်းကြိတ်ပြီးတာနဲ့ဂျိုးဘိုင်ဒန်ကတမရသည်အနေနဲ့မင်းကွန်းလည်းပြောမှာပါဆိုတော့အမေရိကန်မှာကသဘောထားအမြင်တွေတိတိတတ်တာကွဲနေတဲ့အချိန်မှာဒီတမရတာဝန်ယူရတဲ့တမရသည်မင်းကွန်းမှာပေါ့နော်ဘာတွေဦးစားပေးပြောမယ်လို့ရောခံမှန်းရပါလဲရှင
်ကျွန်တော်တို့ခံမှန်းထားတာကတော့ဒီသဘောထားစိတ်ဝါကွက်ပြားနေတဲ့ဒီအမေရိကန်ဒီထောင်စုမှာပေါ့နော်သူစည်းညင်ညူရေးကိစ္စကိုသမရဖြစ်လာမဲ့ဂျိုးဘိုင်ဒန်အနေနဲ့အဓိကထားဆောင်ရွက်မယ်ဆိုတဲ့အကြောင်းပေါ့နော်အဲဒီကိစ္စကိုသူထည့်သွင်းပြောကြားမယ်နောက်ပြီးတော့ဒီ COVID-19 ကိုလူနဲ့ခံနေရတဲ့ American ပြည်ထောင်စုကဒီပြည်နဲ့ထူထောင်ရေးစီစဉ်နေစီးပွားရေးအရာနံနံသူဘက်အစီအစဉ်လေးပေါ့နော်အဓိကထက်သွင်းပြောကြမယ်လို့ကျွန်တော်တို့မျှော်လင့်ရပါတယ်ရှင
်။နောက်ပြတ်ဒီဂျိုးဘိုင်ဒန်ကပေါ့နော်သူတမရဖြစ်လာခဲ့လို့ရှိရင်ပထမဆုံးရက်မှာပဲဒီတိုင်းပြည်အတွက်ကိုလှုပ်ရှားရှိတာတွေကိုစပြီးလှုပ်မယ်ဆိုပြီးအမြဲပြောပါတယ်ဆိုတော့ဘာတွေလှုပ်ဖို့ရှိတယ်ဆိုတဲ့အစီအစဉ်ကိုလည်းသိပြရစေရှင်
။အဲ့တော့တမရဖြစ်လာတော့မဲ့ဂျိုးဘိုင်ဒန်ကသူပထမဆုံးတာဝန်ထမ်းဆောင်မဲ့နေ့မှာရင်းကိုသူ့ရဲ့တမရအာဏာလုပိုင်ခွင့်နဲ့ပေါ့နော်လက်မှတ်ရေးထိုးပြဋ္ဌာန်းမဲ့ဥပဒေအလုံးစက္ကန့်ကူရှိပါတယ်အဲ့ဒါသူချက်ချင်းအစီအစဉ်ကြာထမ်းတာပေါ့နော်အဲ့ဒီတည်းမှာအဓိကတော့သမရထရမ့်လက်ထက်တုန်းကဒီဟိုကန့်သက်ချက်တွေအထူးသဖြင့်ဒီနိုင်ငံတကာစာချုပ်တွေထဲမှာဟို Paris ပေါ့နော်တဘာဝထိန်းသိမ်းရေးဒီဆိုင်ရာသဘောတူစာချုပ်ကနေပြီးတော့သမရထရမ့်ထွက်ခဲ့တာနေသူချက်ချင်းပြန်ဝင်မယ်နောက် WHO လိုမျိုးကမ္ဘာကျန်းမာရေးအဖွဲ့ကြီးကနေထွက်ခဲ့တဲ့ကိစ္စကနေပြီးချက်ချင်းပြန်ဝင်တာမျိုးပေါ့နော်အဲ့ဒါတွေကိုသူချက်ချင်းလက်မှတ်ရေးထိုးမယ်နောက်ပြီးတော့ဒီ American နိုင်ငံမှာ immigration ပေါ့ရွှေ့ပြောင်းအဲဒီသူတွေအခြေချနေထိုင်သူတွေအတွက်တန်းတက်ထားတာတွေဒီကြောင်ကာလို့ခေါ်ရင်ကလေးငယ်တွေကိုဒီဒီနိုင်ငံမှာပညာသင်ခွင့်ပေါ့စက်ပြီးပညာသမဏထရမ့်လက်ထက်တုန်းကရပ်ဆိုင်းခဲ့တာတွေသူပြန်ပြီးတော့ဟိုဖျက်သိမ်းတာမျိုးပေါ့နော်အဲ့ဒါတွေလုပ်မယ်နောက်မွတ်စလင်နိုင်ငံတချို့ဒီ American နိုင်ငံပေးမှုဝင်တာမျိုးကန့်သက်ထားတာတွေကိုသမဏလက်ထက်ထရမ့်တုန်းကလုပ်ခဲ့တာတွေကိုသူအနေနဲ့ပြန်ပြီးရုပ်သိမ်းတာမျိုးပေါ့အဲ့ဒါတွေသူချက်ချင်းအမှန်ကြီးထုတ်မယ်အလုံးပေါင်း18ခုရှိပါတယ်ရှင်သူပထမဆုံးသူလုပ်မဲ့အစီအစဉ်ထဲမှာနောက်ပြီးတော့ဒီ COVID-19 ထောက်ပံ့ရေးအစီအစဉ်တွေကိစ္စပေါ့နော်အဲ့ဒါအတွက်လည်းဒီသမရလုပ်ပိုင်ခွင့်အာဏာဒီအမှန်ကြီးထုတ်ပြီးတော့ပြသမှာဖြစ်ပါတယ်ရှင်
ဟုတ်ကဲ့ပါမိုင်းကြီးရှင်အခုလိုဒီသမရသည့်အဖြစ်ဂျိုးဘိုင်ဒန်အာနာလွှဲယူတဲ့အခမ်းအနားတွေမတိုင်ခင်ပေါ့နော်ဒီနေ့မနေ့အစောပိုင်းတော့ကတော့သမရဒေါ်နယ်ထရမ့်ကဒီဝါရှင်တန်မြို့တော်ပြည်မဲ့မှာရှိတဲ့ဒီအန်ဒရူးစ်စစ်အခြေစိုက်စခန်းမှာနှုတ်ဆက်ပွဲအခမ်းအနားလုပ်ပါတယ်ဒါကလည်းအမေရိကန်တမိုင်းမှာဒီအစဉ်အလာရဆိုလို့ရှင်တော့သမရတပ်တန်းကုံဆုံးနေတဲ့သမရကဒီသမရသည့်ချမ်းချိန်ပွဲမတက်တာနှစ်ပေါင်း150ကျော်အတွင်းမှာပထမဆုံးဖြစ်ပါတယ်အဲ့တော့အဲ့ဒီအစားသူတီးသက်နှုတ်ဆက်ပွဲလုပ်ပါတယ်အဲ့ဒီအကြောင်းကိုလည်းမိုင်းကြီးသိရသလောက်ပြောပါအောင်ရှင်
ဟုတ်ပါတယ်ရှင်ဒီစစ်အခမ်းအနားနဲ့နှုတ်ဆက်ပွဲလုပ်တာပါမတ်ဆုမြတ်မွန်ကြီးအဲ့ဒီအခမ်းအနားကိုတော့ဒုသမရမိုက်ပန့်စ်ကတယောက်ချင်းမရှိပါဘူးဘာဖြစ်လဲဆိုတော့ဒုသမရပန့်စ်ကဒီသမရသစ်ကျန်းကျိတ်ပွဲအခမ်းအနားကိုတက်မယ်လို့ပြောထားပြီးသားလည်းဖြစ်နေတယ်လေအဲ့ဒါကြောင့်ဒီသမရထရမ့်နှုတ်ဆက်ပွဲကိုသူတက်ရောက်နိုင်ခြင်းမရှိတာပါအဓိကအကြောင်းကသွားရေးလာရေးအခက်အခဲတောက်လည်းဖြစ်ပါတယ်အန်ဒရူးဒီစစ်အခြေစိုက်စခန်းကဝါရှင်တန် DC မြို့ရဲ့အပြင်မှာရှိနေတာပါဝါရှင်တန်မြို့တော်ပတ်လည်မှာလေလုံခြုံရေးတောင်လမ်းတွေပိတ်ဆို့ထားရဆိုတော့ဒုသမရအနေနဲ့အဲ့ဒီကိုသွားပြီးတော့ပေါ့နော်တခါလျှောက်လွတ်တော်အဆောင်ဘက်ကိုပြန်လာမယ်ဆိုလို့ရှိရင်လေအဲကျန်းကျင်ပွဲကိုအချိန်မီပြန်လာနိုင်မဲ့အချိန်မီလေမရှိနိုင်တဲ့အနေအထားဖြစ်နေတာပေါ့နော်ဒါကြောင့်မလို့ဒီသမရထရမ့်နှုတ်ဆက်ပွဲကိုမတက်တာလည်းဖြစ်ပါတယ်
နောက်ပြီးတော့အဲ့ဒီသမ္မတရဲ့နှုတ်ဆက်ပွဲအခမ်းအနားကို Republican Party ကဩဇာညောင်းနဲ့လွှတ်တော်အမတ်တွေဖြစ်တဲ့အထက်လွှတ်တော်လူအများစုခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော် Republican ခေါင်းဆောင် Kevin McCarthy တို့ကလည်းဒီသမ္မတ Trump နှုတ်ဆက်ပွဲကိုမတက်ကြပါဘူး။သူတို့ကတော့ဒီသမ္မတသစ် Joe Biden ကျန်းချိန်ပွဲမတိုင်ခင်မှာပေါ့နော် Washington မြို့တော်တဲကဖခင်ကြောင့်ဒီကတိတဲမှာပြုလုပ်မဲ့ဝတ်ပြုပွဲအခမ်းအနားကိုတက်ရောက်ကြမှာဖြစ်တဲ့အတွက်ဒီသမ္မတ Trump ရဲ့ဒီနှုတ်ဆက်ပွဲအခမ်းအနားကိုမတက်ရောက်နိုင်တာဖြစ်ပါတယ်။သမ္မတ Trump ကတော့အဲ့ဒီနှုတ်ဆက်ပွဲကနေ Air Force 1ဒီသမ္မတလေယာဉ်နဲ့ပေါ့နော်သူ Florida ပြည်နယ်ကသူ့နေအိမ်ကိုသွားလာဖြစ်ပါတယ်ရှင်
။ကျေးဇူးပါမိုင်းရင်ချင်းရှင်အခုလိုမျိုးဒီကျန်းချိန်ပွဲသတင်းတွေပေါ့နော်နောက်ပိုင်းမှာလည်းပြည့်ပြည့်စုံစုံတင်ပြမှာကိုဆက်ပြီးတော့စောင့်ပြီးတော့နားထောင်နေပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ကျမတို့လည်းဆက်ပြီးတော့ကျန်းသစ္စာချိတ်ဆိုပွဲအခမ်းအနားတွေကိုတိုက်ရိုက်တင်ဆက်ပေးသွားမှာပါရှင
်ဒီရီအမေရိကန်တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမများသတင်းအောင်ပါရှင်American သမ္မတအသစ်ဖြစ်လာမဲ့ Joe Biden နိုင်ငံညာရေးဝန်ကြီးဖြစ်၍ချဲ့ထားတဲ့ Anthony Blinken ကနိုင်ငံရဲ့ချားမှာတရှိပြီးသားဖြစ်တဲ့ American နိုင်ငံရဲ့ခေါင်းဆောင်မှုပြန်လဲတိဆောက်သွားမဲ့သူ့ရဲ့မြုံမန်းချက်အစီအစဉ်ကိုနှိမ်ချမှုနဲ့ယုံကြည်မှုအပေါ်မှာအခြေခံပြီးတိဆောက်သွားမယ်လို့ထုတ်ဖော်ပြောဆိုခဲ့ပါတယ်။ VOA သတင်းတောက် Cindy Sain သတင်းပေးပို့ထားပါတယ်ရှင်။ဒုတိယနိုင်ငံညာရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူ Anthony Blinken ကိုနိုင်ငံညာရေးဝန်ကြီးအဖြစ်ခန့်အပ်ဖို့အထက်လွှတ်တော်နိုင်ငံညာရေးရာကော်မတီမှကြားနာစစ်ဆေးမှုကိုအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်။အဲဒီကြားနာပွဲမှာ Blinken ကနိုင်ငံရဲ့ချားမှာ American နိုင်ငံရဲ့ဦးဆောင်မှုအပေါ်ထားရှိတဲ့သူ့ရဲ့အမြင်ကိုပြောကြားခဲ့ပါတယ်
။ Humility because we have a great deal of work to do at home.
နေချစစံအားပါမယ်ကျွန်တော်တို့ကပြပဥဆောင်မှုအခမ်းအနားကိုမြင့်တင်နိုင်ဖို့ပြည်တွင်းမှာလှုပ်ရှားရည်အများကြီးရှိနေပါတယ်။ဒါပေမဲ့ကျွန်တော်တို့လူ့သမျှအားလုံးကိုယုံကြည်မှုအပြည့်နဲ့လုပ်မှာပါ။ကမ္ဘာကြီးကောင်းကျိုးအတွက်တခြားနိုင်ငံတွေကိုစုစည်းပြီးတော့ဥဆောင်နိုင်ဖို့အရေးချင်းတွေအမေရိကန်နိုင်ငံမှာရှိနေပါသေးတယ်
။တမရာထရမ့်ကိုထောက်ခံသူတွေအမေရိကန်လွှတ်တော်တွင်ဝင်ရောက်စီးနင်းမှုတွေဖြစ်ခဲ့တာကိုရည်ညွှန်းခဲ့ပြီးတဲ့နောက်ဒီမိုကရက်အထက်လွှတ်တော်အမတ်ဘော့ဒ်မန်နန်ဒက်စ်ကပြည်တွင်းမှာဒီမိုကရေစီကိုလေးစားလိုက်နာမှုကပြည်ပမှာအမေရိကန်ရဲ့ဥဆောင်မှုနဲ့ဆက်ဆက်နေတယ်လို့ပြောပါတယ
် This attack on the very foundation of our democracy delivered
ဒီမိုကရေစီရဲ့အခြေခံအုတ်မြစ်ဖြစ်တဲ့လွှတ်တော်ကိုတိုက်ခိုက်ခံရတဲ့အတွက်တတိပေးလိုက်တဲ့အချက်ကတော့ပြည်ပမှာအာဏာလက်တံဆန်နိုင်မှုကပြည်내ဒီမိုကရေစီခိုင်မာအားကောင်းမှုနဲ့ခွဲခြားလို့မရအောင်ဆက်ဆက်နေတယ်ဆိုတာပါပဲ
နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့တော့ Blinken ရဲ့အမြင်ကသမ္မတ Trump အစိုးရအဖွဲ့နဲ့တချို့အချက်တွေမှာတူညီမှုရှိပါတယ်
။ I also believe that President Trump was right in
သမ္မတ Trump ကတိကျမှုတင်းနေမှာကင်တွေတာမှန်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ကဏ္ဍအတော်များများမှာသူလုတ်ပုံကင်တွေကိုကျွန်တော်သိသဘောမတွေ့လောက်ပြီးမြင်အခြေခံမူအဖြစ်တော့သူလုတ်တာမှန်ပါတယ်။ဒါကကျွန်တော်ရဲ့နိုင်ငံသားရေးမူဝါဒကိုမှန်တယ်အထောက်အကူပေးတယ်လို့ထင်ပါတယ်
။ Republican အထက်လွှတ်တော်အမတ် Ron Johnson ကတော့
President Trump opened everybody's eyes
သူနိုင်ငံရဲ့စိုးရတဲ့အကျဉ်းစီးပွားကိုအားလုံးမြင်အောင်သမ္မတ Trump ကလုံနိုင်ခဲ့တယ်လို့သူထင်မြင်ကြောင်းပြောပါတယ်။Republican နဲ့ Democrat လွတ်တော်အမတ်တွေရဲ့ခြေခြေမြင့်မြင့်ရှိပြီးတော့ဝေဖန်ထိုးနှက်တဲ့လေသံမပါတဲ့ဒီကြားနာမှုကိုနိုင်ငံရေးလှိလာသူတွေကကြိုဆိုကြပါတယ်။ဒီအပေါ်မှာ American တိုးတက်ဖွံ့ဖြိုးရေး Center က Brian Katulis က
I think there's a desire for a return to a more normal
ဒီကြားနာပွဲမှာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးလူရုံးလုံစင်အခြေအနေဆွေးနွေးတဲ့ပုံစံကိုပြန်ပြီးလူလာလာကြတယ်လို့ကျွန်တော်ယူဆပါတယ်။အထူးသဖြင့်အရင်ကသမ္မတ Trump အစိုးရဒါမှမဟုတ်သမ္မတ Obama အစိုးရလက်ထက်ကလွတ်တော်တွေနဲ့အသေးစိတ်မတိုင်ပင်ဘူးဆိုတဲ့စိတ်ထားလိုမျိုးမရှိတော့သလိုပါပဲ။နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတိုင်ပင်ဆွေးနွေးမှုတွေလုပ်ဖို့တကယ်ပဲကြိုးပမ်းအားထုတ်လာခဲ့ကြပါတယ်။
ဒုတိယနိုင်ငံညာရေးဝန်ကြီးဟောင်းတူအနေနဲ့ Blinken မှာနိုင်ငံသားရေးရာအတွေ့အကြုံရှိတာကိုအထက်လွှတ်တော်အမတ်အတော်များများကသဘောတူကြပုံပေါ်ပါတယ်။ဒီမိုကရေစီကိုကာကွယ်သူများဖောင်ဒေးရှင်းအဖွဲ့ကလှိလာသုံးသပ်သူ Bradley Bowman ညာလည်းတသဘောထားရရှိပါတယ
်။ Anthony Blinken is a in my view
ကျွန်တော်အမြင်ကတော့ Blinken ဟာတွေ့ကြုံရှိပြီးဆွမ်းဆောင်ရှိတဲ့သူတစ်ယောက်ပါ။ကျွန်တော်ရင်ဆိုင်နေရတဲ့ခိစက်တော်တော်များများနဲ့ပတ်သက်လို့သူ့မှာနည်းနည်းနဲ့အသိအမြင်အများကြီးရှိပါတယ်။ဒီပါတီစလုံးကအချိန်ဆိုင်မဲ့သူ့ကိုဒီဗျူခံမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်
။အီရန်တရုတ်ရုရှားနဲ့မြောက်ကိုရီးယားအရေးတွေအပါအဝင်အမေရိကန်တို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကစောင့်ကြည့်နေတာကြောင့် Blinken ကိုနိုင်ငံသားရေးဝန်ကြီးအဖြစ်အတည်ပြုခန့်အပ်ရေးကိုအထက်လွှတ်တော်အနေနဲ့အလင်းအမြန်လှုပ်ဆောင်နိုင်လိမ့်မယ်လို့အထက်လွှတ်တော်အမတ်အတော်များများကခန့်မှန်းနေကြပါတယ်။
ကျွန်မများသိအောင်ပါရှင
်ဇန်နဝါရီလ20ရက်နေ့မှာအမေရိကန်သမ္မတအဖြစ်ကျန်းသစ္စာကျင်းပပွဲမတိုင်ခင်မှာပဲဂျိုးဘိုင်ဒန်အစိုးရလက်ထက်မှာနိုင်ငံဆက်ဆံရေးတိုးတက်ဖို့အမေရိကန်မဟာမိတ်နိုင်ငံတွေအကောင်အမြင်မျှော်လင့်နေပါတယ်ဥရောပဘက်ကယင်းနေနှွေးထွေးတဲ့ဇာတ်ရည်ကြားနေရပေမဲ့ဆက်ဆံရေးနဲ့ပတ်သက်လို့ရှေ့မှာအသားစီတွေလည်းဖြစ်လာနိုင်ခြင်းရှိနေပါသေးတယ်။ Henry Ridgewell လန်ဒန်မြို့ကနေတင်ပြပို့ထရာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားမှာပါ။ Joe Biden ရဲ့ကြံသစ္စာချိန်ဆပွဲဟာ American ပြည်ထောင်စုတမကကဘာကြီးအတွက်ပါစမျက်နှာသစ်ဖွင့်လိုက်တဲ့လက္ခဏာဆောင်းပါတယ်။ American မဟာမိတ်ကဘာအင်အားကြီးနိုင်ငံတွေနဲ့ရောရန်ဖက်နိုင်ငံတွေနဲ့ပါဆက်ဆံရေးသစ်တွေစပြီးတော့အသက်ဝင်နေပါပြီ။Klingendale Institute ကနိုင်ငံခြားမှုဝါဒရေးရာကျွမ်းကျင်သူ Ram Kokkawekka အခုလိုသုံးသပ်ပါတယ
် Climate agenda global trade policy multilateral
ဒီဘက်ကနေပတ်သက်လာရင်ဥရောပခေါင်းဆောင်တွေထိတန်းဦးစားပေးပြောဆိုကြမယ်အကြောင်းအရာတွေမှာဥရယာရီပြောင်းလဲမှုကမ္ဘာကုန်သွယ်ရေးမှုဝါဒသက်ပေါင်းစုံပါဝင်တဲ့ institution တွေနဲ့ဥရောပလုံခြုံရေးကိစ္စရပ်တွေပါဝင်နေပါတယ
်ဒါပေမဲ့လည်းတရုတ်နိုင်ငံနဲ့ပတ်သက်လာရင်တော့ရှေ့မှာကြီးမားတဲ့အသားစီတွေရှိနေနိုင်ပါသေးတယ်တရုတ်နိုင်ငံရဲ့ကုန်သွယ်ရေးမှုဝါဒနဲ့လူ့ခွင့်ရေးချိုးဖောက်မှုကိစ္စရပ်တွေမှာစိုးရိမ်မှုတွေရှိနေပေမဲ့လည်းဥရောပသမဂ္ဂ EU ကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီမှုအရရှိထားတာ
ပါ Europe doesn't see China as a geopolitical peer competitor
အမေရိကန်ကရှုမြင်နေတယ်လို့မျိုးတရုတ်နိုင်ငံကိုပထဝီနိုင်ငံရေးပြိုင်ဘက်နိုင်ငံတစ်ခုအဖြစ်ဥရောပဘက်ကရှုမြင်ထားတာတော့မဟုတ်ပါဘူး
သမ္မတဘရက်အိုဘားမားအစိုးရလက်ထက်ကသူ့သမ္မတအဖြစ်မစ္စတာဘိုင်ဒန်တာဝန်ယူခဲ့တဲ့အချိန်မှာတော့ဥရောပမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်အောင်ဆောင်ရွက်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့၄နှစ်တာကာလမှာတော့ဥရောပနိုင်ငံတော်များများကသူတို့ရဲ့မဟာမိတ်အမေရိကန်နိုင်ငံကိုယုံကြည်အားကိုးနိုင်မှာမလားဆိုပြီးတော့မေးခွန်းတွေထုတ်လာကြတာပါ။ဥရောပမဟာမိတ်တွေဘက်ကကိုယ့်ခြေပေါ်ကိုယ်ရနိုင်ဖို့ပြင်ဆင်ရမယ်လို့မြင်နေကြပြီလို့လည်းကတ်တော့ဝက်ကပြောပါတ
ယ်။ They think they need to develop their own so-called strategic autonomy.
ဥရောပနိုင်ငံတွေကသူတို့ဘာသာကိုယ်ပိုင်ပြဋ္ဌာန်းမှုကိုမဟာဗျူဟာကျကျရေးဆွဲဖို့ထင်မြင်ယူဆလာကြပါတယ်။အမေရိကန်ဘက်ကလည်းကဲဒီမှာစပွဲထစ်ကိုကျုပ်တို့ပြန်ရောက်လာပြီးအမေရိကန်ဦးဆောင်မှုနောက်လိုက်ကြပါဆိုပြီးပြောလာပါလိမ့်မယ်။တရုတ်နဲ့ဆက်ဆံရေးလို့အရေးကြီးတဲ့ကိစ္စရပ်တွေမှာသဘောထားကွဲလွဲပြီးအဆုံးသတ်သွားတာမျိုးဖြစ်မလာအောင်ယုံကြည်မှုတည်ဆောက်ဖို့ကောင်းကောင်းစီမံနိုင်ဖို့တော့လိုပါတယ်
။တစ်ချိန်တည်းမှာပဲအမေရိကန်ရဲ့ကုန်သွယ်ရေးကတရုတ်နဲ့ရောဥရောပနဲ့ပါတိုက်ပြီးတော့အဆင်မပြေပါဘူး။သမ္မတဒိုနယ်ထရမ့်လက်ထက်မှာအမေရိကန်နဲ့ဥရောပနိုင်ငံတွေကြားကုန်ပစ္စည်းတချို့အပေါ်အပြန်အလှန်အခွင့်အရေးတိုးကောက်ခဲ့တာပါ။ပြင်သစ်စီးပွားရေးရာဝန်ကြီးဘရူနိုလီမရေကအခုလိုပြောထားပါတယ်
။ At the top of the agenda will be to
အမေရိကန်နဲ့ဥရောပကြားကုန်ပစ္စည်းစပွဲရပ်ပစ်ဖို့ထိတ်ဆုံးမှရှင်းလင်းလင်းဖော်ပြထားပါတယ်။အမေရိကန်ဆိုရဘက်ကပြင်သစ်ဝိုင်းလုပ်ငန်းတွေအပေါ်ကန့်သတ်အရေးယူလာပြီးနောက် Boeing Airbus လေးထုတ်လုပ်ရေးလုပ်ငန်းအပေါ်မှာခွန်တိုးကောက်တာမျိုးလိုမျိုးကိစ္စရပ်တွေကအမေရိကန်ရောဥရောပအတွက်ပါကြိုးမရှိတာကြောင့်ဒါကိုရပ်ပစ်စေချင်ပါတယ
်ဗြိတိန်နိုင်ငံကရောအမေရိကန်နဲ့ဥရောပကိုဆက်သွယ်ပေးတဲ့အတ္တလန္တိတ်သမုတ်တရားကြားကသဒါအဖြစ်အစဉ်အလာတိုင်းရှုမြင်ထားတာပါဒါပေမဲ့လည်းဥရောပကနေဗြိတိန်နိုင်ငံခွဲထွက်လိုက်တဲ့အတွက်အခြေအနေတွေတမျိုးသဖုံပြောင်းသွားပါတယ
် So when it comes to trade issues or perhaps also climate change or
ကုန်သွယ်ရေးကိစ္စဒါမှမဟုတ်ဥရုယာတီပြောင်းလဲမှုဒါစီရေးကိစ္စတွေစီးပွားရေးရာစီကံတမတ်ချက်တွေဗန်ဒါကြီးအချက်အတည်းလိုကိစ္စမျိုးတွေနဲ့ပတ်သက်လာရင်ဒီနိုင်ငံဟာအမေရိကန်ပထမဦးစားပေးချဉ်းကပ်မဲ့နေရာဖြစ်လာတော့မှာမဟုတ်ပါဘူး
။ဒါပေမဲ့လည်းလုံခြုံရေးကိစ္စမှာတော့ဗြိတိန်ကအမေရိကန်အဓိကမဟာမိတ်အဖြစ်ဆက်ရှိနေပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေါမနစ်ရပ်က JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার သဘောတူညီမှုစာချုပ်ကထိတ်တန့်ဦးစားပေးရမယ့်ကိစ္စဖြစ်တယ်လို့အင်္ဂါနေ့မှာပြောထားပါတယ်။ဒီစာချုပ်ကနေ2018ခုနှစ်မှာအမေရိကန်နှုတ်ထွက်ထားတာပါ
It is welcome that President elect Biden and the new administration
JCPOA သဘောတူစာချုပ်ကိုပြောင်းဝင်မယ်ဆိုပြီးယူကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့သူ့ဆွေးနွေးပွဲကပြောဆိုထားတာကိုကျေးဇူးပါတယ်ဒါဆိုရင်တော့ဒီစာချုပ်ကပိုပြီးခိုင်မာအားကောင်းလာမှာဖြစ်ပါတယ
်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဥရောပနဲ့အမေရိကန်မှာလည်းပြည်သူ့ကျန်းမာရေးနဲ့စီးပွားရေးအခြေအတဲ့တွေကိုရင်ဆိုင်နေရတာဖြစ်ပါတယ်မကြခင်မှာတော့အတ္တလန္တိတ်သမုဒ္ဒရာတစ်ပတ်တစ်ချက်ကတိုင်းပြည်တွေအနေနဲ့ပြည်တွင်းအရေးကိစ္စတွေကိုသာအရင်ဆုံးဦးစားပေးဆောင်ရွက်ကြအောင်မှလည်းဖြစ်ပါတယ်။ကျမနောင်လာပ
ါ။မင်္ဂလာပါရှင်။ဒီမိုကရေစီစနစ်စီကိုတွားရောက်နေတဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအနေအထားတွေနဲ့ပတ်သက်ပြီးတော့လေးလာတွေးရှိချက်တွေကိုတင်ပြတဲ့တိဖို့အစီအစဉ်နဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်တဲ့မျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်တွေကို VOA ရုပ်သံစီစဉ်တွေမှာထုတ်လည်ပေးနေပါတယ်။ မြန်မာနိုင်ငံဒေသအသီးသီးမှာကြုံတွေ့နေရတဲ့လူ့အခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးတော့လူထုအနေနဲ့ဘာတွေသိထားသင့်ပါလဲလက်တွေဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတင်ပြထားပါတယ်ဒီစီစဉ်လေးကို VOA မြန်မာပိုင်းစနေည TV Magazine စီစဉ်မှာအပတ်စဉ်တစ်လှည့်စီတင်ပြပေးနေပါတယ်ရုပ်မြင်သံကြားနဲ့ DVB ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးခြင်းနဲ့တပြိုင်နက်ကြည့်ရှုနိုင်တာဖြစ်ပါလိမ့်ဒီစီစဉ်ကိုစနေညနဲ့တနင်္ဂနွေမနက် Radio စီစဉ်တွေကနေလည်းထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်လေးကိုကြည့်ရှုကြတဲ့ပရိသတ်အားလုံးကိုထူးထူးကျေးဇူးတင်ပါတယ်ရှင
်။အိန္ဒိယနိုင်ငံကကိုဗစ်ရောဂါကာကွယ်ဆေးတွေမြန်မာနိုင်ငံအပါအဝင်အိန္ဒိချင်းနိုင်ငံတွေကိုဒီကနေ့ပဲပေးပို့လိုက်တာကြောင့်မကြာခင်ရောက်လာတော့မယ့်အကြောင်းတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါ။အိန္ဒိယနိုင်ငံကကိုဗစ်ရောဂါကာကွယ်ဆေးတွေကိုမြန်မာ၊ဘူတန်၊ဘင်္ဂလားဒေ့ရှ်နီပေါ်မော်ဒိုင်းနဲ့ဆေးရှဲတို့ကိုဒီကနေ့ပဲစတင်ပို့ဆောင်လိုက်ကြောင်းသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။နောက်ထပ်လည်းသီရိလင်ကအာဖဂန်နစ္စတန်နဲ့မော်ရီရှက်နိုင်ငံတို့ကိုတင်ပို့သွားမှာပါ။မြန်မာနိုင်ငံကတော့လူဦးရေ15သန်းသာအတွက်မှာယူထားပြီးအဲ့ဒီတဲကပထမအထုတ်ဖြစ်ရောက်လာတဲ့အခါမှာတော့ကျန်းမာရေးဝန်ထမ်းတွေအပါအဝင်65နှစ်အထက်အရွယ်ရှိသူတွေကိုဦးစားပေးအစီအစဉ်နဲ့ထိုးနှံပေးမှာဖြစ်ကြောင်းလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကုသရောဂါတိုက်ခိုက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်။
အိန္ဒိယအနေနဲ့လည်းပေးဖို့မဲ့စာခွင့်ရှိတဲ့ဒီနေ့ကစပြီးပြန်ပေးဖို့လာဖြစ်တဲ့အတွက်ကြောင့်အရှိတ်ပတ်အနည်းငယ်အတွင်းမှာလည်းကျွန်တော်တို့စီရောက်ရှိလာနိုင်ပါတယ်ဒါအပြင်တရုတ်နိုင်ငံတိုင်းဝန်ကြီးဌာနဝန်ကြီးမစ္စတာဝန်ကြီးလာတော့ကလည်းကောက်ွယ်ဆေးအလုံးရင်3သိန်းကိုမြန်မာနိုင်ငံကိုပေးဖို့ထူထမ်းမယ်ဆိုပြီးပြောထားတာလည်းရှိပါတယ်ဒါဆိုကောက်ွယ်ဆေးတွေကတော့ဒါတစ်ပွဲပွဲနဲ့တော့ရောက်ရှိဖို့ရှိပါတယ်ရောက်ရှိတဲ့ကောက်ွယ်ဆေးတွေပေါ်မူတည်ပြီးတော့နော်ကောက်ွယ်ဆေးတွေကိုဆင့်လိုက်နော်တက်ဆိုင်ရာကောက်ွယ်ဆေးထိုးတဲ့လူအုပ်စုပေါ်မူတည်ပြီးတော့ဒါထိုးနှံပေးမှာဖြစ်ပါတယ်
အိန္ဒိယနိုင်ငံကကမ္ဘာအကြီးဆုံးဆေးထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Serum Institute of India နဲ့ဗြိတိန် Oxford တက္ကသိုလ်တို့ပူးတဲ့သုတေသနလုပ်ထုတ်လုပ်မဲ့ကာကွယ်ဆေးကိုတော့ Covishield လို့အမည်ပေးထားပြီးယောဂကာကွယ်နိုင်စွမ်း90ရာခိုင်နှုန်းအထိရှိတယ်လို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုကာကွယ်ဆေးရောက်လာတဲ့အခါမှာလိုအပ်တဲ့သူတွေကိုအမြန်ဆုံးထိုးနှံပေးဖို့ပြင်ဆင်ထားကြောင်းလည်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကပြောပါတယ်။
ကာကွယ်ဆေးတွေရရှိပြီဆိုတာနဲ့ကာကွယ်ဆေးထိုးနိုင်မဲ့လူလူစုတွေကိုအမြန်ဆုံးရောက်ရှိနိုင်ဖို့ရောက်ရှိပြီးတဲ့အခါကျကာကွယ်ဆေးထိုးစုရက်တွေမှာကာကွယ်ဆေးထိုးနိုင်ဖို့ကာကွယ်ဆေးထိုးနိုင်ပြီးတဲ့အခါမှာလည်းနောက်ဆက်တွဲကာကွယ်ဆေးထိုးပြီးနောက်ဆက်တွဲဖြစ်ရတဲ့ဖြစ်ပွားမှုမရှိစေဖို့အတွက်နော်လိုအပ်တဲ့အရေးပေါ်ဆေးတွေအစအစင်သက်ထားရှိပြီးမှဒါကာကွယ်ဆေးထိုးဖို့ကာကွယ်ဆေးထိုးပြီးတဲ့အခါမှာလည်းထိုးတဲ့သူတွေကိုဒီ registration နဲ့နော်ဒါ electronic နဲ့ဒီမှတ်တမ်းတင်ဖို့ဒါမျိုးကိစ္စရက်တွေစတဲ့နေ့ချင်းကနေဒါလည်းဆောင်ရွက်တာလည်းဒါချိန်ပေါင်းများစွာရှိပြီးဖြစ်ပါတယ်
ကမ္ဘာမှာကိုဗစ်ရောဂါဘူးကူးစက်မှုအမေရိကန်ပြည်ရင်ဒုတိယအများဆုံးအဖြစ်သေဆုံးသူ3000ကျော်နဲ့ကူးစက်သူ10000ကျော်ရှိနေတဲ့အိန္ဒိယနိုင်ငံမှာတော့ယောဂတိုက်ဖျက်ရေးရှေ့တန်းကဆောင်ရွက်နေတဲ့ကျန်းမာရေးဝန်ထမ်း6300ကျော်ကိုကာကွယ်ဆေးထိုးနှံပေးထားပြီးလို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဇန်နဝါရီလ19ရက်နေ့အထိထုတ်ပြန်ထားတဲ့စာရင်းအရကံယောဂါကြောင့်သေဆုံးသူ2900ကျော်ရှိနေပြီးယောဂကူးစက်ခံရသူကတော့3350ကျော်ရှိနေပါတယ်ရှင်ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ Price Math ကဘူဆလဘီနားဆင်ရမှာတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေနဲ့ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေရဲ့တွေ့ဆုံမှုကပြည်စုံသွားခဲ့ပါတယ်မွန်ပြည်နယ်နဲ့ကယားပြည်နယ်တို့မှာတွေ့ခဲ့ရတဲ့အတားအဆီးတွေကိုအခုနှစ်ပါတီကဘယ်လိုကျော်လွှားခဲ့ရသလဲဘယ်လောက်ထိလောလောဆယ်ပါပြောင်းလဲကြထားနိုင်သလဲဘာတွေကိုထပ်သွင်းစဉ်းစားဖို့လိုသလဲဆိုတာတွေကို SNLD ပါတီတွဲဖက်အတွင်းမှုတက်ဆိုင်ကျော်ညွန့်နဲ့ကျွန်တော်ကြိုးစားတာဆွေးနွေးသံသရာဖြစ်ပါတယ်။ဆရာဆိုင်ကျော်ညွန့်ခင်ဗျာတလောရုံက အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကုစလေအဖွဲ့ကတိုင်းရင်းသားတွေနဲ့လာပြီးတွေ့တဲ့ကိစ္စမှာပထမဆုံးကချင်းမှာသွားတွေ့တဲ့အခါမှာသူတို့တွေ့ဖြစ်တယ်။နောက်မွန်တို့ကြားရုံမှာကြတော့အကြောင်းမျိုးမျိုးမတွေ့ဖြစ်ကြဘူး။အဓိကအဖြစ်တော့နေရာတိုင်းရင်းသားတွေနဲ့သူတို့ဘယ်နေရာမှာတွေ့မယ်ဆိုတဲ့ကိစ္စမှာသဘောကျကြတယ်။နောက်ပြီးတော့ပါတီကုစလေနဲ့မတွေ့ဘဲနဲ့ရွေးကောက်ခံဆွတ်တော်ကုစလေနဲ့တွေ့မယ်ဆိုတဲ့ NLA ရည်ရည်ကိုတိုင်းရင်းသားတွေလက်မခံလို့မပြေလည်ခဲ့ကြဘူး။ဆိုတော့ CRS NL ဒီကကြတော့ဒီကိစ္စမှာတွေးဖြစ်သွားတယ်ဆိုတော့ဒါဟာဘာဘယ်လိုများသဘောထားပြီးတော့ဘယ်လိုများညှိနှိုင်းပြီးတွေးဖြစ်ကြလဲဆိုတော့အချင်းချင်းပြောပါဆရာပထမဆုံ
း ဟုတ်ကဲ့ကျွန်တော် NL နဲ့ပို့ဌာနချုပ်ကိုကျွန်တော်ဒီကအစင်းနဲ့ကိုယ်လက်ပြောင်းလာတယ်ကျွန်တော်ဥက္ကဋ္ဌတွေနဲ့ဒုက္ခတို့အတင်းမိုးတွေတွေ့သွားတယ်ဒီကရှင်းနိုင်ခင်ဗျားနေပေါ့ပြီးတော့ဟိုကျွန်တော်နဲ့ဒီဥက္ကဋ္ဌမျိုးဥတော်နဲ့ဖွဲ့နေကိုကြည့်ဖို့တော့နောက်ပိုင်းကျရင်ချိတ်ဆက်မှတည်မယ်ပေါ့ဗျာ။ဒီတော့မင်းတို့လည်းချိတ်ဆက်ကမ်းတယ်လို့ပြောပါရစေ။အဲ့တော့နောက်နေရက်နောက်မှကျွန်တော်ချိတ်ဆက်ပါတယ်။ကောင်းကြီးမှလာပြေးဖို့ပေါ့။ကောင်းကြီးမှပြေးဖို့ဆိုတော့အဲ့တော့မူကားကျကျွန်တော်လက်ခံလိုက်တယ်။တွေ့မယ်၊ပြုမယ်ပေါ့။ဒါနဲ့ဟိုနေရာကတော့ကျွန်တော်မြင်နိုင်ဦးမယ်ဆိုပြီးတော့ကျွန်တော်ပြောခဲ့တာရှိပါတယ်။ဆိုတော့နောက်ပိုင်းဒီတောင်ကြီးမှလည်းဟောနိုင်နဲ့ရက်က15ရက်ဖြစ်သွားတယ်ပေါ့ဗျာ။ဒီကြားထဲမှာဆမီးအမေရတယ်ကျွန်တော်တောင်ကြီးမှာချိန်ဆိုင်တယ်ကျွန်တော်ဒုက္ခနှစ်ခုနဲ့ဆရာကြီးကဒီအပြင်မှာဟောပြဟောတဲ့တစ်ခုမှာပြဿနာရှိပါတယ်ဆိုတော့15ရက်နေ့မှာကျွန်တော်ဟိုဘက်ဒီဘက်ဒီဘက်ကိုဆိုင်ပြေဆုံးဖြစ်ဖို့ဟောဖြစ်လာတယ်ပေါ့ဗျာအဲ့လိုတော်လို့ရပါတယ်ပြေဆုံးတဲ့ချိန်ကြတော့လည်းကျွန်တော်ဖက်ကတော့ပါတီတွင်းဦးရပေါ့ဒီကောက်ခံကိုလည်းပြောင်းအောင်တော့ပ
ါ SNL ပါတီကိုဆိုင်နဲ့တွေ့ချင်းသာဖြစ်တယ်ဒီကောက်ခံကိုယ်စလည်းတွေ့တယ်ဆိုရပါသူကအဲဒီစကံတကူသူကဖြစ်လိုက်တယ်ဟောအကြီးစားမှာ
မရှိပါဘူးဗျကျွန်တော်နဲ့တွေ့တဲ့ချိန်မှာဘယ်လိုမျိုးဒီနဲ့တွေ့ရမှာဆိုတဲ့ဟာကိုမပြောပါဘူးဗျ
ဟုတ်ကဲ့နေရာကသူကန်တက်ပြီးပြောနေရာက
နေရာတော့ဆန်တော့ဒီရှမ်းပြည်နယ်ရုံးဘက်မှာတွေ့ပါဆိုတော့ဟိုနောက်ဆုံးကျွန်တော်ခက်ကတော့ဒါဟိုကျွန်တော်လူကြီးတွေစီရတယ်ဘက်ကလာပါလာရောက်တွေ့ဆုံးပြီးတော့ဆိုတော့ကျွန်တော်ပြီးတော့သူကလာသူကလာပြီးသားပဲလေအဲ့တော့ကျွန်တော်ကျွန်တော်ဒီပြန်သွားတာဒီဆက်ကြည့်
ရေကျွန်တော်ပတ်စံနဲ့ခံပြီးတော့တွေ့လိုက်ချင်းနဲ့ဖြစ်ပါလေဟုတ်ကဲ့ဟုတ်ကဲ့ပါတီကူဇယ်နဲ့တွေ့ရဆိုတဲ့အပိုင်းကိုသူတို့ကလက်ခံတယ်ရေကောက်ခံလွှတ်တော်ကူဇယ်ဘာသာမပြောဘူးဆိုတာသူတို့ကရှော့ပစ်လိုပဲဆရာတို့ဘက်ကလည်းပဲနေရာနဲ့ပတ်သက်ပြီးတော့ live show ရေးဆိုဘောလို့
ရှော့တာမရှော့တာတော့ကျွန်တော်မသိဘူးဗျ။ဟာပြောကြတာကတူနဲ့တွေ့ရမယ်ဆိုတာမပါဘူးဗျ။ကျွန်တော်ကရွေးချယ်ထားတဲ့လူတွေနဲ့တွေ့မယ်ပေါ့။ဒါပေမဲ့ကျွန်တော်ကအဖွဲ့ထားတဲ့အဖွဲ့ရှိတယ်ဟောပြောလို့ဒီနိုင်ငံအဖွဲ့ပေါ့။အဲ့လိုနဲ့တွေ့မယ်လို့ပြောထားတယ်
ဟုတ်ကဲ့
ဒီနေ့တွေ့ရမယ်ဘူးဒီနေ့မတွေ့ရအောင်ဆိုတဲ့စီတန်းတမဆက်ဆရဲမပါဘူးဗ
ျဟုတ်ကဲ့ကောင်းပါလေနောက်တစ်ခါကျွန်တော်မေ့ချင်တာအခုတွေ့ဆုံတဲ့အခါမှာစီနေ atmosphere ဘယ်လိုနေပါလဲမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်ဘာညာဆိုတော့အဲ့ဒီအလားအလာဟောဆရာတို့ခံမှန်းလို့ရပါလားသူနဲ့ဆွေးနွေးတဲ့အခါမှာ
သူတို့ဖက်ကဟိုဘာအမှုပုံများပါလဲကျွန်တော်ဒီဖက်မူဝါဒတွေသဘောတရားတွေကျွန်တော်ဆက်ရက်ပြီးချက်တွေကျွန်တော်ဒီလိုတွေကိုပြောတဲ့အချိန်မှာသူတို့ဖက်ကမှတ်သားတာတော့ဘာလို့ညာလို့ပုံများပါလဲဒီကကနေပြီးတော့ဟိုပြန်ဆွေးနွေးလို့ရတော့အနေချင်းလို့ရှိပါတယ်။ဒါကဟိုအဝိဇ္ဇာဟိုပြန်ဆွေးနွေးလို့ရတော့ဟိုဒီလိုပဲတွားရမှာပဲလေ။ဒါသာပထမဆုံးနဲ့တွေ့တာဆိုတော့ကျွန်တော်တွေ့တော့ဘူးဖြစ်တယ်ဆိုတော့ကဟိုနောက်ပိုင်းကျရင်တော့ဒီကပို့ပြီးအမှုတော်ဆန်နေတာဖြစ်နေဖြစ်လာမယ်ပေါ့ဗျာ။အဲ့လိုပဲမျိုးလုပ်ရတော့
ဟုတ်ကဲ့တိုင်းရင်းသားပါတီတွေထဲမှာဆရာတို့ပါတီကအကြီးဆုံးအင်အားအကြီးဆုံးပါတီကြီးတခုဖြစ်တဲ့တခုသောပါတီပေါ့လေအင်အားအကြီးဆုံးပါတီတခု one of the parties ဖြစ်နေဆိုတော့တခြားတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးကြတဲ့အခါမှာတိုင်းရင်းသားဒေသတွေမှာသွားဆွေးနွေးတဲ့အခါမှာပုံပြီးလဲအဆင်ပြေအောင်အထောက်အကူဖြစ်အောင်ဆရာတို့အနေနဲ့ဟောအဲ့လိုညှိနှိုင်းပေးထိုင်မဲ့အခြေအနေရှိပါလားကျွန်တော်နဲ့ညှိနှိုင်းလို့အဆင်ပြေတယ်ခင်ဗျားလည်းညှိကြပါဆိုတဲ့သဘောမျိုးဥဆောင်လမ်းပြသဘောမျိုးကဖြစ်လာနိုင်တဲ့အခြေအနေရှိပါလား
ကျွန်တော်ကတော့ပြောထားပါတယ်ဟောလိုအပ်ချက်ရှိတော့တခြားပါတီတွေတော့လေကလေးနဲ့ရှိပါတီအောင်စာပို့ထားတာဟု
တ်
ဒီကခဲ့နေရှိတော့ကျွန်တော်ကူညီနိုင်ပါတယ်ဆိုတာကိုသူတို့တော့အတိအလင်းပြောခဲ့တာရှိပါတယ
်ဟုတ်ကဲ့တောင်းပါတယ်ဆရာအဲ့တော့
ဟုတ်ဟုတ်ကဲ့
ဒီသူတို့ကသုံးလုံးတချို့ဆိုရင်ဥပါအဖြစ်တိုင်းနဲ့ပါတီလို့မခေါ်ဘူးတဲ့နော်ဒေါက်တာအမွန်ညိုကပြောသွားတာကြားရတယ်။တိုင်းရင်းသားဆိုတော့သူတို့ NLD ထဲမှာပါတဲ့တိုင်းရင်းသားတွေကဒါကိုမကျေနပ်ဘူးဆိုတော့တိုင်းရင်းသားဒေသမှာဖွဲ့ထားတဲ့ပါတီကိုဒေသခံပါတီပဲခေါ်မယ်။တိုင်းရင်းသားပါတီဟုတ်အဲ့စကားကတော့တော်တော်လေးကတိကောက်ဖြစ်မယ်လို့တိုင်းရင်းသားတချို့ကပြောကြပါတယ်ဒီကိစ္စဟာ။ဆရာတို့ဘယ်လိုသုံးသပ်ပါလဲဒီကိစ္စကို။တိုင်းရင်းသားတော့မကြည့်ရ
ကျွန်တော်တို့လည်းအဲ့လိုမပြောတော့ကျွန်တော်ကကိုယ်ကိုယ်ကြားတာလည်းမဟုတ်လေ။ဆိုတော့ကျွန်တော်ကဘာပြန်ပြောရမှန်းသိ
ဟုတ်ကဲ့အဲ့ဒါတော့သတင်းထောက်တွေကိုမေးရခါပြောသွားရတာဖြစ်ပါတယ်နောက်တစ်ခုကဆရာတို့ဒီတိုင်းသားတွေဘက်ကမျောလင်းချက်ကတော့တော်တော်လေးမြင်မာတယ်ပေါ့လေဆိုတော့အခုဆွေးနွေးညီနိုင်တဲ့အခါမှာတော့ဘယ်အတိုင်းကြာထိခီးရောက်လာနိုင်မလဲပထမဆုံးကနူးအနေနဲ့ဘယ်အဆင့်အထိဖြစ်မှန်းလို့ထင်ပါလဲတိုင်းသားတွေသားတွေမှာရွေးကောက်ပွဲနိုင်တဲ့ပါတီကိုဘယ်လောက်ထိဦးစားပေးလာမလဲတိုင်းသားဒေသတွေကအစိုးရဖွဲ့တဲ့နေရာမှာဆရာဘယ်လိုစဉ်းစားမလဲရော
ဟုတ်ကဲ့ဆောင်းနေစမှာလေနည်းနည်းဆောင်းကြည့်ရအောင်နဲ့ဒီမှာလေစစ်တုံးဆွေးနွေးမှုကကနင်းတိုင်းပုံစံနဲ့ဖြစ်နေတော့လေကနင်းနဲ့တော့တန်ဒီကမှတော့တော့လို့နည်းနည်းခက်သေးတယ်က
အခုတချို့ကတော့သုံးသက်ကြတယ်သုံးဆက်စီရလည်းဖြစ်နေရပေါ့လေတမရောကလည်းပဲတိုင်းသားတွေနဲ့သူတို့စစ်မြေကြီးကိုသူတို့လမ်းကြောင်းနဲ့သူတို့သွားနေတယ်အစိုးရကလည်းသူတို့လမ်းကြောင်းနဲ့သူတို့သွားနေတယ်ဥပမာအဖြစ်ပြောမယ်ဆိုရင်ရခိုင်မှာအေးအေးနဲ့အပြည့်အစုံရဲ့ကိစ္စလုပ်ဖို့အတွက်တမရောကလုပ်တယ်ရွေးကောက်ပွဲကျင်းပဖို့ကျူပန်းနဲ့ရှမ်းမှာလည်းထုံနီလောက်မှာဒါကို NLD အစိုးရကဒါကိုတက်တက်ကြွကြွမရှိဘူးလက်မခံသလိုဖြစ်နေတဲ့ဆိုတဲ့ကိစ္စတွေဆိုတော့ဒီလိုကွဲလွဲမှုတွေရှိနေတဲ့ဟာရောသူတို့နဲ့ပတ်စုစည်းပြီးတော့တပေါင်းနဲ့လုပ်နိုင်မယ်လို့ထင်ပါသလားဘယ်လိုမျှော်လင့်ချက်ထားပါလဲဆရာတို့က
အခုကတော့ဒီအစိုးရတဲ့ဖက်စီခါနီးချိန်ဆိုတော့ဒီလိုပဲဖြစ်တတ်ပါလေဒီတော့ဥပဒေကလုံဆွဲတာပေါ့ဗျာဟောအစိုးရဖက်စီမှာဟိုရှင်းကြအာဏာအပြိုင်ရတာပေါ့လေဒါကတော့အစိုးရဖက်စီပြီးသွားတဲ့ချိန်ကတော့ဒါတွေကငြိမ်သွားမယ်ထင်ပါတယ်
ဆန်ဒီကြားကလာမှာတော့အစ်တန်းနိုင်ငံရေးပါတီရဲ့အနေနဲ့ကတော့တိုင်းရင်းသားဒေသတော်တော်များများမှာလက်နက်ကင်အဖွဲ့အစည်းတွေရှိပါတယ်သူတို့တွေတန်းတော့ဒီကိစ္စရဲ့အတွက်ဆွေးနွေးညှိနှိုင်းမှုရှိပါလားဆွေးနွေးညှိနှိုင်းမှုကလိုအပ်တယ်လို့မထင်ဘူးလားခင်ဗျာ
တိတ်တိတ်ကြိုင်တော့လိုအပ်မထင်ပါနဲ့ကျွန်တော်အစိုးရနဲ့သတ်မတော်နဲ့လည်းစစ်တန်းညှိနှိုင်းတာကိုစစ်တန်းရဲ့ဖက်ဆက်ဆံရေးလို့ခေါ်ကြတာလေကွာအဲ့ဒီကနေတိုင်းနာလက်နက်ကိုင်ရရှိတဲ့တိုင်းနာပါတီရရှိတဲ့ဒီမပါတီရရှိတာပါပဲ။ဒါတွေအားလုံးကတော့တစ်ချင်းချင်းရရောဟိုအားလုံးတက်တိုင်းနိုင်တဲ့ပုံစံဆိုတော့ပူကောင်းတယ်ဆိုတာလက်တော်တော့မင်းရဲ့လုံရခက်အောင်မဲ့တော့ရှိပါတယ
်။ဟုတ်ကဲ့တိုင်းသားဒေသတွေမှာစစ်ပတ်ရပ်ပတ်ဆက်ဆံရေးကတော့ပိုပြီးတော့အဆင်ပြေနိုင်ပေမဲ့ဒီမှာဆိုကြပါစို့ဘဟုမှဖြစ်နေတဲ့စစ်တပ်ရပ်ပတ်ဆက်ဆံရေးကတော့ကောလာဟလတွေအမျိုးမျိုးလဲထွက်နေပါတယ်။ဆရာတို့ကဘလို့ကြားမိပါလဲဆရာတို့လည်းကြားကောင်းကြားမှာပေါ့ဒီဟာတွေကစွင့်ရဘလောက်စီမဲ့ထင်ပါလဲအ
ဲဘိုင်းတော့ကျွန်တော်တို့မတုံ့တက်နိုင်လေကြဟိုအဖြစ်ပြက်တွေကတော့ဒီကလနမသိမ်းမှာကအများကြီးပြက်ကြောင်းနေနိုင်တယ်လေအဲ့ဒါကိုလည်းဥက္ကဋ္ဌကျွန်တော်ပြောလို့ပါပဲဒါပါဝါအာဏာလုံဆွဲနေတာပဲလေအဲ့တော့ဟိုနှစ်ဖက်လုံးကတော့အာဏာကိုလာကြမှာပဲလေအဲ့ဒီပုံမှာတော့ဟိုအဲ့တော့တုံ့ပြန်အောင်မြင်ပါလေကျွန်တော်
တို့ကတော့ဖြစ်တော့
တ
ုံ့
တ
က်နိုင်
တယ်ကြ။
ဟုတ်ကဲ့။နောက်အမျိုးသားညွှန်ရေးဆိုရဖွဲ့စည်းလာမယ်ဆိုရကြာမှာတိုင်းရင်းသားတွေဟာဘယ်လောက်ထိပါလာနိုင်မလဲ။တချို့ကတော့အာဘ ਹੁ အစိုးရထဲမှာလည်းတိုင်းရင်းသားတွေကိုထည့်ဖို့လိုတယ်။နောက်ပြီးတော့ဒီဒေသမှာလည်းပဲတိုင်းရင်းသားတွေကိုထည့်ဖို့လိုတယ်။သို့တော်လည်းပဲဒီတိုင်းရင်းသားတွေကသူတို့ကြိုက်တဲ့လူကိုပဲဂုံးခောက်ပြီးတော့ရွေးလာနေမှာ။
ဒီအမျိုးသားညွှန်ရေးအစိုးရပုံချိန်မှာလည်းဟုတ်နေမယ်ပေါ့ဗျာ။အဲပြောလို့ကကျွန်တော်တို့လိုက်ပြောနေရတာဟုတ်အဲ့တော့တို့နောက်ချိန်နဲ့တလန်းထက်လန်းမှာပဲဟိုပြင်ချင်တော့တောင်းမယ်ဆိုတာပုံပြီးတော့တုံးတက်နိုင်တယ်လို့မြင်တယ်လက်ရှိကတော့တမယောကြကိစ္စဆွေးနွေးမှုတော့ပဲကျွန်တော်တို့မှတ်ယူပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုမေးပြရစီအဲ့ဒါဆက်တော့မတွေ့ရသေးတော့တိုင်းရင်းသားပါတီတွေကများဆရာတို့နဲ့လာပြီးတော့တွေ့ရင်ကောင်းမလားဘယ်လိုလုပ်ကြမလားဆိုတော့တိုင်းရင်းသားပါတီအချင်းချင်းကညှိနှိုင်းမှုရှိပါသလားညှိနှိုင်းလာနိုင်တဲ့အခြေအနေရောရှိပါလား
အဲကျွန်တော်တို့ကတော့ဟိုလိုအပ်လာရင်ကျွန်တော်ဒီတောင်းလာရင်ဟိုပြီးကုန်တော့ဒီပြီးကုန်တော့ဆင်းနေရှိပါတယ်ဒီတိုင်းသားပါတီဖက်တာပဲဖြစ်ဖြစ် NLD ဖက်တာပဲဖြစ်ဖြစ်ပေါ့ဗျာအဓိကပေါ်ရေးကြည့်တာတော့ NLD ဖက်ပေါ့တင်းဖက်ကစိတ်ဆန္ဒနိုင်ငံရေးဆန္ဒရှိရဆိုတော့အဲကြောင်းဝင်ပြီးတော့ဟိုကျွန်တော်အများကြီးလှုပ်ဆောင်ပေးလို့ရပါတယ
်အဲ့တော့ NLD နဲ့ဆွေးနွေးတဲ့နေရာမှာတိုင်းရင်းသားတွေအားလုံးတညတညထဲတောင်းဆိုမှုတညတညထဲဖြစ်အောင်ကြိုးပြီးညှိနှိုင်းတဲ့သဘောမျိုးကလုပ်ဖို့အစီအစဉ်မရှိဘူးလားခင်ဗျာ
အဲ့ဒါတော့ပြောတတ်ဘူးဗျ။ဟိုကျွန်တော်ကအစုလိုက်အဖွဲ့လိုက်နေတော့စုနေပိုက်နေကြတာတော့ရှိတာပေါ့ဗျာ။ဥပမာကျွန်တော်တို့ရွေးနေရှိရတယ်။ဟိုအခုဆိုရင်လည်းဟိုပေါင်းစည်းငါးပါတီနဲ့တူအတူစုနေတာရှိတယ်ဗျာ။ဆိုတော့ဟိုဟိုဘယ်လိုမှကြံ့ပြုတ်ရမယ်ဆိုပြီးတော့အလုံးမူတစ်ခုတည်းနဲ့တွားတဲ့ပုံစံတော့ရှိတော့မလုံနိုင်သေးဘူးလို့မြင်တယ်။ဘယ်တော့ထိပြောင်းနေလို့ကတော့ထိမရှိသေးပါဘူး။ဟောကမှမဟုတ်တဲ့အတိုင်းသားလေအလုံးက
UK နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကိုကမ္ဘာနိုင်ငံတချို့မှာတွေ့ရှိလာတာကြောင့်မြန်မာနိုင်ငံမှာလည်းကူးစက်ပြန့်နှံ့မှုတွေရှိနေပြီလားဆိုပြီးစိုးရိမ်ပူပန်နေကြရတာပါ။စစ်သည်တေသနာဦးစီးဌာနညွှန်ကြားရေးမှူးချုပ်ပမောက်ခဒေါက်တာစောတန်းထွန်းကတော့မြန်မာနိုင်ငံမှာ COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ပြောင်းလဲမှုရှိမရှိဆိုတာကိုစဉ်ဆက်မပြတ်စောင့်ကြည့်လေ့လာနေပြီးလက်ရှိအခြေအနေမြန်မာနိုင်ငံမှာမတွေ့ရှိသေးဘူးလို့အမေဖြစ်အစီအစဉ်မှာထုတ်ဖော်ပြကြခဲ့တာရှိပါတယ်။အထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကလည်းမြန်မာနိုင်ငံမှာတွေ့ရှိရတဲ့ COVID-19 virus ပိုးဟာ UK နိုင်ငံမှာတွေ့ရှိရတဲ့ကူးစက်မြန် COVID-19 မျိုးကွဲ virus အသစ်နဲ့မတူဘူးဆိုတဲ့အကြောင်းကိုအခုလိုရှင်းပြပါတယ်
။သူတို့အကြမ်းပြင်းပြောမယ်ဆိုရင်ဒီ lineage က virus ရဲ့ visa မှာ B117 လို့ခေါ်တာပေါ့နော်။သူတို့သတ်မှတ်ထားတဲ့ scientific name က B117 အမျိုးအစားပေါ့။ဆိုတော့အဲ့ဒီအမျိုးအစားက UK ကနေဖြစ်ပြီးမှတစ်ကမ္ဘာလုံးပြန်มาလား။ဒါမှမဟုတ်ရင်ကြံတဲ့တိုင်းပြည်တွေမှာရှိတဲ့လူရဲ့ခန္ဓာကိုယ်တွေက virus တွေရောဒီလိုအသင်ကွဲအသင်ကွဲနေဒီပုံစံမျိုးရောဖြစ်လာနိုင်သလားပေါ့เนาะဒါဆိုတော့နှစ်မျိုးလုံးဖြစ်နိုင်တယ်အဲ့တော့ virus ကဒီ UK ဒေသမှာရှိတဲ့နိုင်ငံမှာရှိတဲ့လူတွေရဲ့ခန္ဓာကိုယ်ထဲမှာဝင်ရောက်ပြီးပွားတဲ့အချိန်မှာခန္ဓာ visa ကွဲတဲ့အနေနဲ့ဒီတစ်မျိုးတည်းမဟုတ်ပါဘူး visa ကွဲအများကြီးဖြစ်လာတယ်ပေါ့เนาะအဲ့တော့အများကြီးဖြစ်လာတာတွေကိုလည်းဒီလူတွေကနေတက်ကွဲကန်းနေဆက်ပြီးဆက်သက်စစ်ဆေးနေတယ်မြန်မာပြည်မှာလည်းဒီလိုပဲခန္ဓာကိုယ်လူတွေရဲ့ဖြစ်ပွားနေတယ်virus ကို visa ခွဲစိတ်ကြည့်လိုက်တဲ့အခါမှာတော့အခုလက်ရှိလက်တလောတွေ့နေတဲ့ဒီမျိုးစိတ်က B1376 ဆိုပြီးတွေ့ရတယ်เนาะအဲ့တော့ UK မှာ B117 မြန်မာပြည်မှာ B136 ဆိုပြီးတွေ့ရတယ်အဲ့တော့ဒီမျိုးကွဲခြင်းမတူသေးဘူးပေါ့เนา
ะမြန်မာနိုင်ငံမှာကူးစက်မြန် COVID-19 မျိုးကွဲ virus အသစ်ကိုမတွေ့ရှိရသေးဘူးဆိုပေမဲ့ကူးစက်ပြန့်နှံ့ရောက်ရှိလာဖို့အခွင့်အရေးရှိနေတာကြောင့် COVID-19 ကာကွယ်ရေးနည်းလမ်းတွေကိုပေါ်ဆလေးလေးရှိလို့မရသေးဘူးလို့ပြည်သူရှင်တွေကတိုက်တွန်းကြံပေးနေကြပါတယ်COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကိုကာကွယ်တဲ့နည်းလမ်းတွေဟာလက်တလောကူးစက်ပြန့်နှံ့နေတဲ့ COVID-19 ဗိုင်းရပ်စ်ကိုကာကွယ်တဲ့နည်းလမ်းတွေနဲ့အတူတူပဲဖြစ်ပေမဲ့ကူးစက်မှုနှုန်းမြန်တာကြောင့်ကာကွယ်ရေးနည်းလမ်းတွေကိုပိုပြီးတိတိကျကျလိုက်နာဆောင်ရွက်ဖို့အရေးကြီးတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ကျွန်တော်ကာကွယ်တဲ့နည်းလမ်းတွေမှာအရင်တုန်းကဆရာတို့လေ့လာဘူးတာလူနှစ်ယောက်တည်း mask မပါဘဲနဲ့၃ပေ၆ပေအတွင်းမှာ15မိနစ်စကားပြောရင်ယောဂပူကူးတယ်ဆိုတာအဲ့ဒီအကောင်ရည်အတွက်ဒီနဲ့စိုက်နေပေါ့နော်15မိနစ်ပြောလို့ဗဇက်ထရထွက်လာတဲ့အကောင်ရည်လေးတွေများလာတာကိုရှူဆိုင်မိတဲ့အခါမှာဆရာတို့ကယောဂပူလက္ခဏာရတယ်9မိနစ်ပမာဏထွက်တဲ့ပမာဏရှူဆိုင်ရုံနဲ့ယောဂလက္ခဏာမပြဘူးယောဂမဖြစ်ဘူး15မိနစ်တွေ့မှဆိုပြီးအဲ့ဒီကနေဖြစ်လာတာပေါ့နော်အဲ့တော့အခုဆိုရင်အရင် virus ဒီ15မိနစ်စကားပြောလို့ကူးစက်နိုင်တယ်ဆိုရင်အခုဒီ9မိနစ်လောက်ပြောရင်လည်းထွက်လာတဲ့အမှုန်ကနည်းနည်းကိုရှူလိုက်တာနဲ့ကိုဖြစ်နိုင်တယ်အရင်တုန်းကဗိုင်းရပ်စ်ဒီအိမ်အောင်ကဒီအိမ်အောင်စုတစ်ခုမှာယောဂပိုးရှိရင်စစ်ဆေးလိုက်တဲ့အခါမှာတချို့တွေမှာတွေ့ရပြီးတော့တချို့တွေမှာမတွေ့ရဘူး။ဘာကြောင့်လဲဆိုပြီးကြတော့ဒီအင်တာဗျူးတွေမှာလည်းဖြည့်ရှင်းပြောပြဘူးတယ်ပေါ့နော်။ဒီဗိုင်းရပ်စ်ကိုရှူဆိုင်မိတဲ့နီလန်းတွေကွာခြားတဲ့အခါမှာတချို့တွေမှာယောဂပိုးရှိပြီးတချို့တွေမှာ contact တွေမှာပေါ့နော်။တချို့တွေမှာမတွေ့ဘူး။ဒါပေမဲ့ဒီ UK visa အသစ်သာဝင်ရောက်လာတယ်လို့ရှိရင်တော့သူဒီအကောင်ရည်အတွက်နင်းနေတဲ့ယောဂကိုဝင်စီနိုင်တဲ့အတွက်ကြောင့်မလို့အကယ်၍များမိသားစုစုမှာဒီဗီဇကွဲဗိုင်းရပ်စ်ကူးစက်ခံရပြီဆိုရင်တော့ကျန်တဲ့တိန်လုံးကူးစက်ဖို့ရခိုင်တော့များသွားမယ်။ဒါမျိုးတွေကြတော့ကူးစက်မြန်တယ်ဆိုတာပြောပြလို့ရတယ်။ဥပမာဒီကားတစ်စီးမှာအတူတူစီးသွားတယ်။အဲဘတ်ကားဆိုလို့ရှိရင်ဥပမာဒီဗီဇအဟောင်းကလူ30စီးတဲ့ဘတ်ကားမှာလူ10တယောက်ပါခဲ့လို့လူ10ယောက်ကူးစက်မယ်ဆိုရင်ဒီဗီဇအစ်ပါတဲ့နော်လူတယောက်ကကားအတူတူစီးသွားမယ်လေလုံးပိတ်ခမ်းမှစီးသွားမယ်ဆိုရင်အကုန်လုံးနှီးပါးကိုကူးစက်နိုင်တယ်ဆိုတော့ကူးစက်မှုများတယ်ကူးစက်မှုမြန်တယ်ဆိုတာအကောင်ရည်အတွက်နင်းနေနဲ့လူခန္ဓာကိုယ်ထဲဝင်ရောက်ပြီးတော့ပွားများပြီးတော့လက္ခဏာပေးနိုင်တယ်လို့ယူဆရတယ်ပေါ့နော်ဒါဆိုလို့ရှိရင်ဒီချက်လက်တွေပေါ်မှာမူတည်ပြီးတော့ဆရာတို့ကဒါဆိုကာကွယ်ရေးနည်းလမ်းတွေကိုထူးထူးခြားခြားပို့လုပ်ဖို့လိုသလားဒီဗီဇကွယ်ဗိုင်းရပ်စ်အသစ်အတွက်ဆိုတော့ကာကွယ်တဲ့နည်းလမ်းတွေကတော့ဒီတိုင်းပဲနော်ဒါပေမဲ့စကလုံးတစ်လုံးဆရာအဓိကပြောချင်တာကဘာလဲဆိုတော့စနစ်တကျတိတိကျကျဒါမျိုးလေးတွေပြောချင်တာပေါ့နော်အရင်တော့ကာကွယ်တယ်မတ်စတာလို့ရှိရင်ကာကွယ်တယ်ဆိုပြီးတော့မတ်စတာတယ်ဒါပေမဲ့မတ်စ်ကိုစနစ်တကျတက်ချင်းဖြုတ်ချင်းမလုပ်မိတဲ့အခါမှာကူးဆက်တယ်အခုဆိုလို့ရှိရင်အရင်တော့စနစ်တကျမတက်မချွတ်မိတဲ့အခါမှာနော်ဆဲကမှားသွားလို့အမားလေးတွေပေါ့နော်လိုအပ်တာလက်မစည်းဘဲနဲ့ကင်မိတာဆိုဆရာတော့အမားလို့သုံးသပ်လိုက်မယ်ဆိုရင်အမားဆဲကတော့မှားမှတခါပိုးဝင်နိုင်တဲ့အခွင့်အလမ်းရှိနေရနေအခုတခါမှတခါဝင်နိုင်တဲ့အခွင့်အလမ်းဖြစ်လာနိုင်တယ်ဆိုတာကိုဆရာတို့ပြည်သူလူထုအနေနဲ့ပို့ပြီးသတိထားဖို့လိုတယ်ပေါ့နော်
မြန်မာနိုင်ငံမှာကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကိုမတွေ့ရှိရသေးဘူးဆိုပေမဲ့ကူးစက်ပြန့်နှံ့ရောက်ရှိလာဖို့အခွင့်အရေးရှိနေတာကြောင့်ကာကွယ်ရေးနည်းလမ်းတွေကိုပိုပြီးတိတိကျကျလိုက်နာဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ရင်းသုံးတော့အင်္ဂလန် Premier League ဘောလုံးပွဲတွေနဲ့စကြပါတယ်ဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာတော့ဇယားထိတ်မှရောက်နေတဲ့ Manchester United နဲ့ Champion Liverpool တို့ Anfield မှာတွေ့ခဲ့ကြပြီးတော့ဂိုးမရှိသေးဖြစ်သွားပါတယ်။ဒီပွဲမှာ Liverpool ကဖိကစားနိုင်ခဲ့ပေမဲ့ဂိုးပေါက်ကိုချင်းချောင်နိုင်မှုအပိုင်းမှာတော့ Man U ကပိုများခဲ့ပြီးတော့ဒုတိယပိုင်းပြီးကနေမှ Man U ဘက်က Fernandes နဲ့ Pogba တို့ရဲ့အပိုင်းကန်သွင်းချက်တွေကို Liverpool ကိုယ်တိုင်ကာကွယ်နိုင်ခဲ့လို့နောက်ဆုံးမှာဂိုးမရှိသေးနဲ့ပြီးသွားခဲ့တာပါ။Manchester United နီးပြဆိုးရှားကတော့ဒီပွဲတည်ကြသွားတဲ့အတွက်စိတ်ပြတ်မိရဲ့ဆိုပြီးတော့ပြောပါရယ
် Of course the players have deserved the results and
ကျွန်တော်ကစားသမားတွေနိုင်တယ်ပါလေနိုင်ဖို့ခွင့်ရရှိနေတဲ့အတိုင်းလက်လွတ်ခဲ့ရတဲ့အတွက်စိတ်ပြတ်မိပါလေကျွန်တော်တို့စိတ်တပိုင်ဆိုင်ရာအရာလည်းပိုကောင်းလာပြီးယုံကြည်မှုလည်းရှိလာနေပါတယ်အဝေးကွင်းမှာတမတ်ပဲရတဲ့အပေါ်မှာသူတို့စိတ်ပြတ်နေကြတာမြင်ရတဲ့အတွက်သူတို့မှာနိုင်ကျင်စိတ်ပြင်းပြပြပြရှိနေတာတွေ့ရပါတယ်ဒါကကောင်းတယ်လို့ပြောရမှာပါ
စပိန်စူပါဘလောက်ကိုတော့တနင်္ဂနွေနေ့ကကစားကြတာမှအက်သလက်တစ်ဘီလ်ဘောကဘာစလိုနာကိုအချိန်ပေါ်မှာ3-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဘာစလိုနာကပွဲပြီးကနီးအထီကို2-2နဲ့ဦးဆောင်ခဲ့ပေမဲ့ဘီလ်ဘောကမိနစ်90မှာပြန်ချေသွားခဲ့လို့အချိန်ပေါ်ဆက်ကစားကြတာမှဘီလ်ဘောက94မိနစ်မှာတတိယဂိုးသွင်းပြီးတော့3-2နဲ့နိုင်သွားတာပါ။ဒီပွဲမှာမက်ဆီဟာအချိန်ပေါ်ပြီးကနီးမှာအနီးကပ်ပြခံခဲ့ရပြီးတော့ဒါဟာမက်ဆီအတွက်တော့ကစားသမားတက်တန်းတစ်လျှောက်မှာပထမဆုံးအနီးကပ်နဲ့ထုတ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းအရွှေ့သတင်းလေးဘက်မှာတော့ဂျာမနီကွင်းနဲ့တိုက်စစ်မှုမဲဆိုအိုဇိုကိုတူရကီကဖီနာဘာချီအသင်းကခေါ်လိုက်ပါတယ်အစလမကစားနေတဲ့အိုဇိုဟာအသင်းနဲ့စာချုပ်တက်တန်းမပြည့်ခင်6လမှာစာချုပ်ကိုအဆုံးသတ်ပြီးတော့ဖီနာဘာချီအသင်းကိုပြောင်းသွားခဲ့တာ
ပါ။ Ek person çok heyecanlıyım. Çünkü ben her zaman Fenerbahçeliydim.
ကျွန်တော်အရင်မဲ့စိတ်လှုပ်ရှားမိပါတယ်။ကျွန်တော်ကဖီနာဘာချီအသင်းကိုအမြဲတမ်းအားပေးခဲ့တာဖြစ်ပြီးဒါကဖီနာဘာချီအသင်းအတွက်သာမကကျွန်တော်အတွက်လည်းအိမ်မက်တွေလက်တွေဖြစ်လာခဲ့တာပါ။ကျွန်တော်အနေနဲ့ဖီနာဘာချီအသင်းဝတ်စုံကိုဝေးရမှာအရင်စိတ်လှုပ်ရှားမိပြီးအသင်းနဲ့အတူအောင်မြင်မှုတွေရလိမ့်မယ်လို့မျှော်လင့်ပါတယ်
။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Manchester United နဲ့ England တိုက်စစ်မှုဟောင်းဝိန်းရူနီဟောင်းဘောလုံးသမားဘဝကနေအနားယူလိုက်ပြီးဖြစ်ပါတယ်။ဒါဗီကောင်တီအသင်းမှာကစားသမားနီးပြဖြစ်နေကစားနေတဲ့ရူနီဟာကစားသမားဘဝကိုအဆုံးသတ်ပြီးတော့ဒါဗီကောင်တီနီးပြဖြစ်နေတောင်းဝန်ယူလိုက်တာပါဒါဗီသင်းကရူနီကိုနှစ်နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်လို့လည်းချင်းကြပါတယ်အခုလိုဒါဗီနီးပြဖြစ်လာတဲ့ပတ်သက်ပြီးတော့ဝိန်းရူနီက
Yeah it's a new chapter for me of course if you ask will a miss playing of course I think every player
ကစားသမားဘောဒရီယာလာဆိုရင်တော့ဒရီယာလာပေါ့ကစားသမားဘောကနေအားယူလိုက်တဲ့သူတိုင်းဒီလိုပဲထင်ပါတယ်ဒါပေမဲ့အချိန်ကတော့ရက်မနေပါဘူးကျွန်တော်ကစားသမားအဖြစ်နဲ့ပဲကစားခဲ့ပြီးပါပြီအခုကတော့လူငယ်တွေကစားမယ်အချိန်ဖြစ်ပြီးကျွန်တော်ကတော့သူတို့ကိုပိုကောင်းတဲ့ကစားသမားတွေဖြစ်လာအောင်ပြုစုပြောင်းပေးသွားမှာဖြစ်ပါလေ
ရူနီဟာအသက်16နှစ်အရွယ်မှာ Everton အသင်းမှာကစားသမားဘောကိုစတင်ခဲ့ပြီးတော့အဲ့နောက် Man U အသင်းကိုပြောင်းရွှေ့ခဲ့ပြီး Man U အတွက်153ဂိုး England အတွက်53ဂိုးသွင်းခဲ့ပြီးတော့Man U အတွက်ရောအင်္ဂလန်အတွက်ရောဂိုးအများဆုံးသွင်းသူဖြစ်တဲ့စံချိန်တင်ခဲ့တာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲ David Beckham ရဲ့ Inter Miami အသင်းက Philip Neville ကိုဒီပြဖြစ်တဲ့ခန့်လိုက်ပါတယ်။ Man U နဲ့အင်္ဂလန်ကစားသမားဟောင်း Philip Neville ဟာအင်္ဂလန်အမျိုးသမီးအသင်းရဲ့နီးပြအဖြစ်ကနေထွက်ပြီးတော့ Beckham ရဲ့ Inter Miami အသင်းကိုနီးပြလုပ်သွားမှာဖြစ်ပါတယ်။ Inter Miami အသင်းဟာ Uruguay နီးပြ Diego Alonso နဲ့အခုလအစောပိုင်းမှာနှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲခဲ့ကြပြီးတော့အခုလို Philip Neville ကိုနီးပြဖြစ်နေခန့်လိုက်တာဖြစ်ပါတယ်ခင်ဗျာတင်နစ်ဇာတ်ရင်းတွေဘက်မှာတော့ Australian Open တင်နစ်ပြိုင်ပွဲကိုဝင်ပြိုင်ဖို့အတွက်တင်နစ်ကစားသမားတွေ Australian နိုင်ငံကိုရောက်လာကြပြီဖြစ်ပါတယ်ပြိုင်ပွဲကို February 10ရက်နေ့မှာစမှာဖြစ်ပေမဲ့ virus ကူးစက်မှုတွေကြောင့်ကစားသမားတွေအနေနဲ့သတ်မှတ်ထားတဲ့စည်းမျဉ်းတွေအတိုင်းနှစ်ပတ်ကြာဟိုတယ်မှာတည်တံ့ခွဲပြီးအသွားအလာကန့်သတ်ရမှာဖြစ်တဲ့အတွက်ကြိုပြီးတော့ရောက်လာကြတာပါ။ဒါပေမဲ့ပြဿနာကကစားသမားတွေအနေနဲ့အဲ့လိုတည်တံ့ခွဲပြီး quarantine ဝင်နေတဲ့ကာလအတွင်းမှာလေ့ကျင့်ဖို့အတွက်အခက်အခဲဖြစ်နေတာပါ။တင်းကျပ်တဲ့စည်းမျဉ်းတွေကြောင့်ကစားသမားတွေအနေနဲ့သူတို့ကိုပေးထားတဲ့ဟိုတယ်အခန်းထဲမှာပဲနေပြီး လေ့ကျင့်မှုတွေကိုပဲအိမ်မှာပဲလုပ်ရမှာဖြစ်တဲ့အတွက်ပုံမှန်လိုလေ့ကျင့်မှုတွေလုပ်လို့မရပဲအခက်အခဲဖြစ်နေပါတယ်။ဒိုင်ဝဲစီစဉ်သူတွေကတော့လေ့ကျင့်ခန်းလုပ်တဲ့စက်ပစ္စည်းတချို့ကိုထားပေးထားပေမဲ့ဒက်နစ်ကွင်းနဲ့လေ့ကျင့်လို့မရပဲဖြစ်နေကြတာပါ။ဒါကြောင့်မနစ်ကပြင်းစင် Open Champion Eagles ပြည်တဲ့အပါအဝင်တချို့လည်းအခန်းထဲမှာပဲဖြစ်တဲ့နည်းနဲ့လေ့ကျင့်မှုတွေလုပ်နေကြပါတယ်။တချို့လည်းအခန်းကချင်းလာကြောင်းဒက်နစ်ရက်ကတ်လွဲဖို့နေရာတော့မရှိဘူးဆိုပြီးတော့ပြောနေကြပါတယ်။ကမ္ဘာစစ်တက်နစ်ကစားသမားနိုဗက်ဂျိုကိုဗစ်ဦးဆောင်ပြီးတော့ကစားသမားတချို့ကသူတို့ကိုတက်နစ်ရှင်ပါတဲ့တီးသန့်အိမ်တွေစီစဉ်ပေးဖို့နောက်ပိုင်းဗိုင်းရပ်စ်စစ်ဆေးမှုတွေလုပ်ပြီးရင်ရောဂါပိုးမတွေ့ရှိတဲ့သူတွေကိုလေ့ကျင့်မှုတွေအတွက်ခွင့်ပြုပေးဖို့တောင်းဆိုခဲ့ပေမဲ့ဗစ်တိုးရီးယားပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကတော့ဘသူ့ကိုမှအထူးအခွင့်အရေးပေးသွားမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။အချိန်ထဲမှာပဲဗြိတိန်ကအန်ဒီမာရေးလဲဗိုင်းရပ်စ်ကူးစက်ခံထားရတဲ့အတွက်ပြန်ပွဲဝင်ပြီးပါမလားဆိုတာကမရေမရာဖြစ်နေသလို၎င်းကတော့သူ့ရဲ့နီးပြကားလို့ပြောရမှာပါပဲနဲ့ပြန်ပြန်မှာဖြစ်ပါတယ်။ဒီနေ့ပြန်ပွဲကတော့ virus ကြောင့်ကစားသမားတွေလည်းပုံမှန်လို့လူချင်းမှုလုံးလုံးမရတဲ့အတွက်အကောင်းဆုံးအနေထားရှိနိုင်ပါမလားဆိုတာလည်းလေးလေးထုတ်ပြဖြစ်နေသလို။ဘာတွေဖြစ်လာမလဲဆိုတာကလည်းသိဝင်သွားစရာလိုပဲပြောမှာဖြစ်ပါတယ်နော်။အမေရိကန်ကအိုလံပစ်ရွှေစည်ဆုရှင်ကလစ်ကယ်လာကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူဟာသမ္မတထရမ့်ကိုထောက်ခံသူဖြစ်ပြီးတော့ပြီးခဲ့တဲ့ဇန်နဝါရီ6ရက်နေ့ကလက်တော်ဝင်ရောက်စီးနှင်းမှုမှာပါဝင်ခဲ့တယ်ဆိုပြီးတော့အမေရိကန်တရားရေးဌာနကသူ့ကိုပြီးခဲ့တဲ့တစ်ပတ်ကဖမ်းဖို့ဝရမ်းထုတ်ပြီးတော့စွဲချက်တင်ခဲ့တာပါ။သူ့ကိုလူမှုမငြိမ်သက်မှုလွတ်တော်ကိုတရားမဝင်ဝင်ရောက်မှုစတာတွေနဲ့စွဲချက်တင်ထားတယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။ကယ်လာဟာလွတ်တော်တဲ့ကိုဝင်သွားတဲ့အချိန်မှာအမေရိကန်အိုလံပစ်အသင်းရဲ့ဝတ်စုံကိုဝတ်ဆင်ထားတာကိုမှတ်တမ်းဗီဒီယိုဓာတ်ပုံတွေမှာတွေ့ခဲ့ရပါတယ်။ကယ်လာဟာမိုက်ကယ်ဖဲလ်စ်နဲ့အတူအမေရိကန်ရေကူးအသင်းနဲ့ရွှေတံဆိပ်နှစ်ခုအပါအဝင်စုစုပေါင်းအိုလံပစ်စုတံဆိပ်၅ခုရခဲ့သူဖြစ်ပါတယ်ခင်ဗျာ
။ဒီဘက်တော့အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းပတ်တွေကြမှာဆက်ပြီးတော့ပြောရအောင်ခင်ဗျာ
။ဘူရင်းရတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်ခုဆက်ပြီးတရင်ချင်းချုပ်ကိုပြောပြပါမယ်။ဒီကနေ့မှာအမေရိကန်သမ္မတဂျန်သစ္စာချင်းဆိုပွဲလို့မှာဖြစ်ပြီးသမ္မတအသေးဖြစ်ဂျိုးဘိုင်ဒန်ဒုတိယသမ္မတအသေးဖြစ်အမျိုးသမီးတွေကပထမဆုံးဒုသမ္မတဖြစ်လာမယ့်ကမလာဟဲရစ်တို့ဂျန်သစ္စာချင်းဆိုကြမှာပါ။ဂျန်သစ္စာချင်းဆိုပွဲမတိုင်ခင်ဒီကနေ့မနက်ပိုင်းမှာတော့ဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်သူဂျီလ်ဘိုင်ဒန်ကမလာဟဲရစ်နဲ့ခင်မွန်းဖြစ်သူဒေါက်အမ်မော့ဖ်တို့ဟာစိတ်မက်သူတွေဖော်ဆယ်ဖျားကြောင်းမှာလုံမဲ့ဝတ်ပြုဆုတောင်းပွဲကိုတက်ရောက်ကြပါလိမ့်မယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်ရဲ့၄နှစ်တာသမ္မတတက်တန်းကတော့ဒီကနေ့မှပဲကုန်ဆုံးတော့မှာဖြစ်ပြီးဒီကနေ့မနက်ပိုင်းမှာအင်ဖြူတော်ကနေထွက်ခွာပြီးတဲ့နောက် Air Force 1လေယာဉ်နဲ့ Florida ပြည်နယ်ကိုသွားမှာဖြစ်ပါတယ်။သမ္မတတဲ့ဂျန်သစ္စာချင်းစုပွဲကိုအစင်လာချိုးဖောက်ပြီးတက်ရောက်မှာမဟုတ်တဲ့သမ္မတထရမ့်ဟာအရေးအတွက်အတိအကျမသိတဲ့ဧည့်သည်တော်တွေတက်ရောက်မဲ့အင်ဖြူတော်ကထွက်ခွာပွဲအခမ်းအနားကိုဂေါ်ဇော်နီခင်ဂွန်ပြူတာဖွဲ့ကတီးမှုပြီးတော့တနက်20ချက်ပစ်ဖောက်ပြီးကျင်းပဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံအပါအဝင် COVID-19 ရောဂါ6ခုစီကာကွယ်ဆေးစပူတော့မယ်လို့အိန္ဒိယနိုင်ငံရဲ့ဌာနကအင်္ဂါနေ့မှာကြေညာပါတယ်။အဲဒီထဲကမှအိန္ဒိယနိုင်ငံတစ်ခုဖြစ်တဲ့ဘူတန်ဘရင်နိုင်ငံကိုတော့ဒီကနေ့မှပဲကာကွယ်ဆေးစပူလိုက်ပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ဆိုးရွားတဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တာကိုလူမျိုးတုံးတပြတ်မှုဖြစ်သတ်မှတ်ခေါ်ဆိုဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကညှင်းဆန်တဲ့အပေါ်နားလည်ရခဲ့ပြီးအထူးပဲဆိုရင်လည်းကြောင်း Refugees International အဖွဲ့ရဲ့ဥက္ကဋ္ဌ Eric Schwartz ကပြောပါတယ်ရုဂင်ကြားလို့ခေါ်ဆိုတာကိုမြန်မာအစိုးရကအတိအမှန်မပြုပါဘူးမြန်မာနိုင်ငံရဲ့လူခွင့်ရေးဆိုင်ရာမှတ်တမ်းတွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီ Universal Periodic Review လုပ်ငန်းအဖွဲ့က2021ခုနှစ်ဇန်နဝါရီလ25ရက်နေ့မှာကျင်းပမဲ့အစည်းအဝေးမှာတတိယအကြိမ်မြောက်သုံးသပ်စစ်ဆေးသွားမယ်လို့လူခွင့်ရေးကောင်စီရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာဘူရူးညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြွကြွသိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.